America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဒီဇင်ဘာလ22ရက်တနင်္ဂနွေနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတင်းငွေညပိုင်းသတင်းတွေကိုမမျှသတင်းအောင်နဲ့တူချင်ညာပေးသွားမှာဖြစ်ပါတယ်။မာလီနိုင်ငံကစစ်သေးကြ33ယောက်ကိုပြင်သစ်တပ်ဖွဲ့တွေကစနေနေ့ကထုတ်တင်နိုင်ခဲ့တယ်လို့ပြည်သူ့အဏာပိုင်တွေကပြောလိုက်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့နိုင်ငံသားဥပဒေတစ်ကိုကာကွယ်ပြောဆိုလိုက်ပါတယ်။ဟောင်ကောင်ကဒီမိုကရေစီရဲ့ထောက်ခံဆန္ဒပြတဲ့သူတွေဟာတရုတ်နိုင်ငံကဝီဂါမော့စလင်တွေနဲ့တသားတည်းရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့ဒီနေ့မှာဆူဝေးဆန္ဒပြခဲ့ကြပါတယ်။ဒီလိုနောက်ဆုံးရဒေတာတွင်းနဲ့နိုင်ငံကသတင်းတွေကိုအခုညနေညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ဒီနေ့ညပဲအစီအစဉ်တွေမှာတော့မနေ့ညနေကရန်ကုန်မြို့မှာ I Stand Against Genocide in Myanmar ဆိုတဲ့လှုပ်ရှားမှုတစ်ခုစတင်ခဲ့တာနဲ့ပတ်သက်လို့
ဒီနိုင်ငံမှာကျွန်တော်တို့လိုစစ်မှန်မှုတွေတရားမျှတမှုတွေဒီလောက်တန်တူတူတက်မှုထားတဲ့သူတွေလက်ရှိတည်းရဲ့ဆွေးဆောင်ပြောချင်တာပ
ါဦးဆောင်လူငယ်အမျိုးသမီးမတ်ဤတင်စာမောင်နဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာပါအဲဒီနောက်ကမ္ဘာတဝန်းအမျိုးသားတွေဆေးလိပ်တောင်နှုန်းပထမဆုံးကျဆင်းလာတဲ့အကြောင်းနဲ့အတူမြမပညာရေးတိုးမြှင့်ဖို့ဆောင်ရွက်နေတဲ့အကြောင်းမြမရေးဆွေးနွေးခန်းအစီအစဉ်ကိုလည်းနားဆင်ရပါမယ်နောက်ပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့မြမပြည်ကပေးစာအစာ2019နှစ်ကုန်အထူးအစီအစဉ်နဲ့ထူးခြားစံပြသတင်းများအစီအစဉ်တွေထုတ်လွှင့်ပေးသွားမှာပါအခုရေဆုံးတော့တနင်္ဂနွေနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသတင်းအောင်တို့ပြောပြပါမယ်ရှင်
ဆီးရီးယားနိုင်ငံတွေကိုနေသက်ဖြတ်ပြီးလူသားချင်းစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တရက်ကိုရုရှားနဲ့တရုတ်တို့ကဗီဒီယိုအနာသုံးပယ်ချလိုက်တဲ့အတွက်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကမနေ့စနေနေ့ကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်ဆီးရီးယားနိုင်ငံသားစာမောင်းများစွာကိုလူသားချင်းစာနာမှုအကူအညီတွေရောက်စေမဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုရုရှားဖက်ဒရေးရှင်းနဲ့တရုတ်တို့ကဗီဒီယိုသုံးပယ်ချတာဟာရှက်ဖွယ်လို့ရပါပဲလို့ဝန်ကြီးပွန်ပီယိုကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်ဒီဆုံးဖြတ်ချက်ကိုကန့်ကွက်ပြီးနိုင်ငံရေးရသဘောထားတစ်ခုချမှတ်ဖို့ရွေးချယ်လိုက်တဲ့ရုရှားနဲ့တရုတ်တို့ရဲ့လက်ထက်မှာသွေးစွန်းသွားပါပြီလို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်2012ခုနှစ်ကစတင်ခဲ့တဲ့ဆီးရီးယားပြည်ပခဘေးရန်တင်နေရသူအရသာ၄သန်းအတွက်တူရကီနဲ့အီရတ်ကိုဖျက်ပြီးအကူအညီတွေပေးပို့တာကိုအခုဆုံးဖြတ်ချက်ကနောက်တစ်နှစ်ထပ်တိုးတာပါအခုလိုဗီဒီယိုသုံးပယ်ချလိုက်တာကြောင့်တက်တန်းကုန်ဖို့သတင်းသုံးပတ်တောင်မကြံတော့တဲ့လက်ရှိဆုံးဖြတ်ချက်တက်တန်းမကုန်ခင်တခြားသဘောတူညီရတစ်ခုမရဘူးဆိုရင်ကုလသမဂ္ဂကရန်ပုံငွေထောက်ပံ့တဲ့အကူအညီတွေအစ်ဒလစ်ဒေသနဲ့အတိုက်ခံတွေထိန်းချုပ်တဲ့ဆီးရီးယားနိုင်ငံတွေတခြားဒေသတွေကိုမရောက်တော့မှပို့ပြီးတော့စိုးရိမ်လာနေကြပါတယ်ခင်ဗျာ
သမရထရမ်ယာဒူးတက်တန်းသုံးနှစ်အတွင်းရောက်လာပြီးတဲ့နောက်မှာအမေရိကန်အစိုးရအနေနဲ့ Texas ပြည်နယ်မှာပုဂ္ဂလိကပိုင်မျိုးတွေတင်ပြီးနေဆက်တတိုင်းဆောက်ဖို့အရေးကိုပို့ပြီးတော့ကြိုးပမ်းလာပါတယ်။ American Mexico နဲ့နိမိတ်ထိတွေ့မှုအများဆုံးရှိတဲ့ Texas ပြည်နယ်မှာအရင်အတားမရှိတဲ့အတွက်နိုင်ငံရေးဥပဒေရေးရန်နဲ့ပတ်ဝန်းကျင်ဆိုင်ရာပြဿနာတွေအများပြားပေါ်ပေါက်နေတာကြောင့်ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကသမရထရမ်ကတိပေးထားတဲ့တတိုင်းကာကွယ်ကိစ္စကိုအခုလှုပ်ဆောင်လာတာပါ။American Mexico နဲ့ Rio Grande မြစ်ကြောင်းတဝိုက်မီနီယာတွေဟာပုဂ္ဂလိကပိုင်မီယာတွေဖြစ်တဲ့အတွက်အစိုးရအတွက်တိုင်းဆောက်ဖို့အခက်အခဲရှိနေတာပါ။သမ္မတထရမ်အစိုးရလက်ထက်နေဆက်တိုင်းမိုင်90ကိုအသစ်ပြန်တည်ဆောက်ထားပြီး2020နှစ်ကုန်မှာမိုင်900အထိတည်ဆောက်သွားဖို့ရည်မှန်းထားပါတယ်။သမ္မတထရမ်ရဲ့အမျိုးသားလုံခြုံရေးစီမံကိန်းအောက်ကအစီအစဉ်အနေနဲ့နေဆက်တိုင်းတည်ဆောက်နေတဲ့ရန်ပုံငွေကိုလွှတ်တော်အနေနဲ့ကန့်သတ်ဖို့အတိုက်ခံတွေကတိုက်တွန်းနေပါရဲ့ရှင်။
မာလီနိုင်ငံကစစ်သွေးကြော33ယောက်ကိုပြင်သစ်တပ်ဖွဲ့ကမနေ့စနေနေ့ကတုတ်တင်နိုင်ခဲ့တယ်လို့ပြင်သစ်အာဏာပိုင်တွေကပြောလိုက်ပါတယ်။မော်ရီတေးနီးယားနိုင်ငံနဲ့ထိစပ်နေတဲ့မာလီနိုင်ငံနယ်စပ်မှာပြင်သစ်တပ်ဖွဲ့တွေကအဲဒီစစ်သွေးကြော်တွေကိုတိုက်ခိုက်ရဟယင်းနေပြီးပြင်တပ်ဖွဲ့တွေနဲ့ဝေးထင်း drone တွေနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီစစ်စင်ရေးကတော့မနေ့ကပြင်သစ်တပ်ဖွဲ့တွေစစ်စင်ရေးလုပ်ခဲ့တဲ့မော့ပတီမြို့အနောက်မြောက်ဘက်ကမိုင်90အကွာမှာရှိတဲ့တောတွင်းမှာလုပ်ခဲ့တာဖြစ်ပါတယ်။မနေ့ကဒီစစ်စင်ရေးအတွင်းမှာတော့ပြင်သစ်ကသူတို့အရန်လိုချင်နေတဲ့ဒီ IS စစ်သွေးကြော်အဖွဲ့ရဲ့ထိတ်တန်းခေါင်းဆောင်တွေကတယောက်ဖြစ်တဲ့အမတူကူဖော်ကိုတုတ်တင်နိုင်ခဲ့ပြီဆိုပြီးတော့မာယွန်းစာနဲ့ပေါ်ပြခဲ့ဦးပါတယ်။ဒါပေမဲ့ပြင်သစ်ကြီးတဲ့စေဦးစီးချုပ်ပြောခွင့်ရကတော့အခုဒီချိန်မှာအဲ့ဒီ IS သွေးကြောခေါင်းဆောင်ကိုပြစ်မှတ်ထားတိုက်ခိုက်တာဟုတ်မဟုတ်ဆိုတာကိုတော့လောလောဆယ်တစုံတရာပြောဆိုဖို့ညှင်းဆို့ထားပါတယ်။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကတော့ဒီစစ်စင်ရေးဟာကြီးမားတဲ့အောင်မြင်မှုဖြစ်တယ်ဆိုပြီး Ivory Coast နိုင်ငံအဘီဂျမ်မြို့ကပြင်သစ်လူမျိုးအတိုင်းပိုင်းကိုပြောကြားခဲ့ပါတယ်ခင်ဗျာ။
အီရန်နိုင်ငံတောင်ပိုင်းဆန္ဒပြပွဲတွေအတွင်းလူညုံရေးတွေရဲ့ပြစ်ခတ်မှုကြောင့်ဒီကနေ့တနင်္ဂနွေနေ့မှာဆန္ဒပြသူ2ဦးသေဆုံးခဲ့ပါတယ်။အီရန်မှာအစိုးရအာဂရီလိုက်စားမှုအလုပ်လက်မဲ့ပြဿနာဆရာတွေအပါအဝင်အထွေထွေမကျေနပ်မှုတွေကြောင့်အောက်တိုဘာကလေးကဆန္ဒပြပွဲတွေစတင်ခဲ့တာပါ။ဒီကနေ့နိုင်ငံတောင်ပိုင်းနာစီရီယာမြို့မှာဆန္ဒပြသူတွေဟာအဓိကတံတား5ခုကိုပိတ်ဆို့ထားပြီးအစိုးရရုံးတွေရှေ့မှာကားတာယာတွေကိုမီးရှို့ခဲ့ပါတယ်။ရင်းနှီးနှွေးနေတဲ့ကုမ္ပဏီတွေကိုတွားတဲ့လမ်းတွေကိုလည်းပိတ်ဆို့ထားခဲ့တာပါ။ယူရိုဘက်ကတောင်ပိုင်းဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့တွေကနှိမ်နင်းလာမှာမနေ့ကတညရဲမှာပဲလူ2ဦးသေဆုံးပြီးအနည်းဆုံး48ဦးဒဏ်ရာရသွားခဲ့ပါတယ်။ AFP ကရတဲ့စီးရင်တွေအရအောက်တိုဘာ1ရက်နေ့ကလေးကစတဲ့ယူရက်ဆန္ဒပြပွဲတွေအတွင်းလူပေါင်း350လောက်သေဆုံးပြီးဖြစ်တယ်လို့ထောင်ထဲချီပြီးတော့ဒဏ်ရာရခဲ့တာပါရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုကနေ10:00နဲ့ညဘက်နောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေသင့်တဲ့ပတ်သက်ပြီးတော့ညူရီမျိုးမှာဆန္ဒပြတာတွေဆက်ဖြစ်နေသေးမှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ဒီနိုင်ငံသားဥပဒေသစ်ကိုကာကွယ်ပြောဆိုလိုက်ပါတယ်ဝိဘန်သူတွေကတော့အိန္ဒိယနိုင်ငံသားဥပဒေသစ်ကမွတ်စလင်တွေအပေါ်မှာခွဲခြားဆက်ဆံနေတယ်ဆိုပြီးတော့ဝိဘန်နေကြပါတယ်အခုလအစောပိုင်းကအိန္ဒိယပါလီမန်ကဒီဥပဒေကိုအတည်ပြုခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ငံတော်ဝန်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတော့အဲ့ဒီဆန္ဒပြပွဲတွေအတွက်မှာရဲတပ်ဖွဲ့နဲ့ဆန္ဒပြတဲ့သူတွေကြားဖြစ်ခဲ့တဲ့ပဋိပက္ခတွေကြောင့်လည်းတည်ဆုံးသူအရေအတွက်ဟာအခုဆိုရင်ဆက်ကြော်သွားခဲ့ဖြစ်ပါတယ်ဒီဥပဒေတရအိန္ဒိယနိုင်ငံကိုတရားမဝင်ရောက်နေကြတဲ့တခြားနိုင်ငံကဟိန္ဒူတွေခရစ်ယာန်တွေနဲ့တခြားလူနည်းစုဘာသာဝင်အနေနဲ့မွတ်စလင်အများစုတွေနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာသူတို့ရဲ့ဘာသာရေးယက်တီချက်ကြောင့်နှိပ်စက်ညှဉ်းပန်းခံရတဲ့ဆိုတာကိုတသက်ပြနိုင်တယ်ဆိုရင်အိန္ဒိယနိုင်ငံသားဖြစ်ခွင့်ပေးမယ်ဆိုပြီးတော့ခွင့်ပြုထားတာဖြစ်ပါတယ်ဒါပေမဲ့ဒီဥပဒေကမွတ်စလင်တွေကိုတော့အိန္ဒိယနိုင်ငံသားဖြစ်ခွင့်ပေးမထားပါဘူးဝေဖန်သူတွေကတော့ဒီဥပဒေကအိန္ဒိယနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ပြီးတော့အိန္ဒိယမှာရှိတဲ့မွတ်စလင်တန်းနေရာကျော်ကိုပတ်ထုတ်ဖို့ကြိုးပမ်းတာဖြစ်တယ်ဆိုပြီးတော့လည်းဝေဖန်လိုက်ပါတယ်ခင်ဗျာ
အာဖဂန်သမ္မတရွေးကောက်ပွဲရလဒ်တွေကိုဒီကနေ့ကြေညာခဲ့တာမှာကနဦးရလဒ်တွေအရတော့လက်ရှိသမ္မတအာရှရက်ဂါနီကအနိုင်ရပြီးတော့သမ္မတအဖြစ်နဲ့ဒုတိယကြိမ်နောက်ထပ်၅နှစ်ထမ်းဆောင်ဖို့ရွေးချယ်ခံလိုက်ရပါတယ်အာဖဂန်နိုင်ငံရဲ့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်အကြီးအကဲကအချိန်တော်ကြာနှောင့်နှေးကြန့်ကြာနေတဲ့ရွေးကောက်ပွဲရလဒ်ကိုကပူးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကြေညာခဲ့တာဖြစ်ပြီးရလဒ်တွေအရတော့သမ္မတဂါနီကစုစုပေါင်းမဲရီအတွက်တိတက်သမား၈တန်းတွေကမဲရီအတွက်90တက်သမား64ရာခိုင်နှုန်းရခဲ့တယ်လို့ပြောပါတယ်သမရဂါနီရဲ့အဓိကပြိုင်ဘက်ဖြစ်တဲ့အဗ်ဒူလာကတော့မဲရီအတွက်39.52ရာခိုင်နှုန်းရခဲ့ပြီးကျန်တဲ့မဲရီကိုတော့တခြားကိုယ်စားလှယ်တွေကရခဲ့တာဖြစ်တယ်လို့အာဖဂန်ရွေးကောက်ပွဲကော်မရှင်အကြီးအကဲဟာဝါအာလမ်နူရီစတန်နီကပြောပါတယ်အငင်းပွားစရာတွေဖြစ်ခဲ့တဲ့အာဖဂန်သမ္မတရွေးကောက်ပွဲကိုစက်တင်ဘာ28ရက်နေ့ကကျင်းပခဲ့တာဖြစ်ပြီးကနဦးရလဒ်တွေကိုအောက်တိုဘာ15ရက်နေ့ကထုတ်ပြန်ဖို့မူလကစီစဉ်ထားပေမဲ့အဗ်ဒူလာကနေဒီရွေးကောက်ပွဲအတွင်းမဲမတမာမှုတွေရှိတယ်လို့စွပ်စွဲတာနဲ့နောက်တခြားနည်းပညာပိုင်းခက်ခဲတွေကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့မဲရလဒ်တွေကိုကြီးညာဖို့ကြံ့ကြာနေခဲ့တာဖြစ်ပါတယ်
မြောက်ကိုရီးယားကောင်းဆောင်ခင်ဗျုံးဟာစစ်တပ်ထိပ်ပိုင်းကောင်းဆောင်တွေနဲ့အစည်းအဝေးတစ်ရက်ကိုကျင်းပခဲ့ပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့စီးရေးစွမ်းရည်မြင့်တင်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့မြောက်ကိုရီးယားဆိုရပိုင်း KCNA သတင်းဌာနကဒီကနေ့မှပြောကြားလိုက်ပါတယ်မြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ထိတိုက်ရင်ဆိုင်ဖြေရှင်းမဲ့နည်းလမ်းကိုပြန်လုပ်လာနိုင်တယ်လို့ဆိုရင်မှုတွေတိုးလာနေချိန်မှာပဲအခုလိုတွေ့ဆုံခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့လက်နက်ကိုင်တပ်ဖွဲ့တွေကိုစီးရေးရာရောနိုင်ငံရေးရာပါစွမ်းရည်တွေမြင့်တင်ဖို့ကိစ္စတွေကိုဆွေးနွေးဖို့အတွက်မြောက်ကိုရီးယားနိုင်ငံရဲ့အာဏာရအလုံသမားပါတီဘိုးစစ်ကော်မရှင်အစည်းအဝေးကိုမြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအုံးကဦးဆောင်ကျင်းပခဲ့တာဖြစ်တယ်လို့လည်း KCNA သတင်းကဖော်ပြပါတယ်ဒီအစည်းအဝေးကိုဘယ်တော့မှကျင်းပပြီးဘာတွေဆုံးဖြတ်ချက်ချခဲ့တယ်ဆိုတာကိုတော့အသေးစိတ်ဖော်ပြထားခြင်းတော့မရှိပါဘူးဒီစစ်ကော်မရှင်ဟာမြောက်ကိုရီးယားစစ်တပ်ရဲ့ထိတ်တန့်စီးရေးဆုံးဖြတ်ချက်တွေကိုချမှတ်တဲ့ကော်မရှင်ဖြစ်ပါတယ်မြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအုံးဟာမြောက်ကိုရီးယားစစ်တပ်ရဲ့စေဦးစီးချုပ်ဖြစ်သလိုဒီကော်မရှင်ရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်မြောက်ကိုရီးယားကတော့သူတို့ရဲ့နျူကလ িয়ার စီမံကိန်းနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ဆွေးနွေးမှုတွေကိုဒီနှစ်မကုန်ခင်မှာပြန်ဆဖို့တစ်ဖက်သက်ပြောဆိုထားပါတယ်ခင်ဗျာ
ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံဆန္ဒပြသူတွေဟာတရုတ်နိုင်ငံကဝီဂါမွတ်စလင်တွေနဲ့တသားတည်းရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ဒီကနေ့မှစူဝေးဆန္ဒပြခဲ့ပါတယ်။ဟောင်ကောင်မှာဒီကနေ့ပြုလုပ်တဲ့ဆန္ဒပြပွဲတွေအတွင်းဝီဂါတွေကိုထောက်ခံတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့တယ်လို့ ဝီဂါအလံတွေကိုလည်းဝေရမ်းခဲ့ပါတယ်။ဒါဟာဟောင်ကောင်ဆန္ဒပြပွဲအတွင်းပထမဆုံးအကြိမ်ဖြစ်တဲ့ဝီဂါတွေကိုထောက်ခံကြောင်းဆန္ဒပြခဲ့တာဖြစ်ပါတယ်။အခုလိုမျိုးဟောင်ကောင်ဆန္ဒပြသူတွေဟာသူတို့ရဲ့ဒုက္ခအကျတဲတွေဟာတရုတ်နိုင်ငံပြည်မှာကြီးမှာဖိနှိပ်ခံနေရတဲ့ဝီဂါမွတ်စလင်တွေနဲ့တူတယ်လို့ခိုင်းနိုင်ပြောဆိုပြီးအခုလိုလှုပ်ဆောင်တဲ့အတွက်တရုတ်အစိုးရအနေနဲ့လည်းအကြီးအကျယ်ဒေါသထွက်လာနိုင်ပွဲရှိပါတယ်
။ကာတာနိုင်ငံဒိုဟာမြို့မှာမနေ့ကကျင်းပခဲ့တဲ့FIFA ကမ္ဘာကလပ်ဘောလုံးပြိုင်ပွဲမှာတော့ Liverpool အသင်းကအနိုင်ရပြီးတော့ကမ္ဘာကလပ်ချန်ပီယံဖြစ်သွားပါတယ် Liverpool နဲ့ Brazil က Flamengo အသင်းတို့ကစားကြတာမှာ Liverpool အသင်းကတကူးကိုမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ် Liverpool အတွက်တလုံးတည်းသောအနိုင်ဂိုးကိုတော့အချိန်ပို99မိနစ်မှာ Brazil တိုက်စစ်မှု Firmino ကပဲသွင်းယူပေးခဲ့တာဖြစ်ပါတယ်ဒါဟာ Liverpool အတွက်တော့ပထမဆုံးအကြိမ်ကမ္ဘာကလပ်ချန်ပီယံဆုကိုရရှိခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မမြသစင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမနေ့ညနေကရန်ကုန်မြို့မှာ I Stand Against Genocide in Myanmar လှုပ်ရှားမှုအကြောင်းဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးသွားမှာပါ။လူခွင့်ရေချိုးဖောက်ခံရတဲ့ဖိနှိပ်ခံတွေနဲ့သူတို့ရဲ့နှစ်နာမှုတွေအတွက်တရားမျှတမှုရဖို့နဲ့အမှန်တရားပေါ်ပေါက်စေချင်တဲ့စိတ်တစ်ခုတည်းနဲ့ I Stand Against Genocide in Myanmar လှုပ်ရှားမှုကိုစတင်ခဲ့တဲ့အကြောင်းဥစာလူငယ်အမျိုးသမီးမတ်ဤတင်စာမောင်ကပြောပါရယ်။ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေအပါအဝင်တိုင်းရင်းသားဒေသတွေမှာစစ်ရာဇဝတ်ပြစ်မှုလူခွင့်ရေချိုးဖောက်မှုကျူးလွန်ခဲ့သူတွေကိုကာကွယ်ပေးစရာမလိုပဲတာဝန်ခံမှုတာဝန်ယူမှုအပြည့်ရှိကြဖို့တိုက်တွန်းနှိုးဆော်မှုသာဖြစ်တဲ့အကြောင်းကိုလည်းစန္ဒပြခဲ့သူအမျိုးသမီးကပြောပါတယ် I Stand Against Genocide in Myanmar လှုပ်ရှားမှုအကြောင်း VOA မြန်မာပိုင်းကမတ်စုမောင်ကဆက်သွယ်မေးမြန်းတဲ့အခါမှာမတ်ဤတင်စာမောင်ကအခုလိုစပြီးတော့ပြောပါတယ
်မြန်မာလူရဲ့ယက်တီချက်ကိုပြောချင်တာပါမြန်မာရဲ့တမန်ဆောင်ပေါ့နော် value ပေါ့မြန်မာလူကဒီ freedom justice equality ဆိုတဲ့ပုံမှာမျိုးယက်တီရဲ့ယက်တီချက်ကိုပြောချင်တာပေါ့နော်နောက်တစ်ချက်ကနိုင်ငံတကာအမျိုးသားတော့မြန်မာလူတနိုင်ငံလုံးကအာဖိခောက်ခံနေရစိတ်မမြင်ပါလေ။ဒါပေမဲ့မြန်မာ့အနေနဲ့ပြောချင်တာကတော့မြန်မာ့တနိုင်ငံလုံးဝမဟုတ်ဘူး။ဒီနိုင်ငံထဲမှာတရားမျှတမှုကိုလိုချင်တဲ့လူပေါ့နော် minority ပေါ့နော်လူငယ်စုအုပ်စုတွေရှိသေးတယ်။ဒီနိုင်ငံထဲမှာကျွန်တော်တို့လိုလူမျက်မှုရတရားမျှတမှုတွေကျွန်တော်တန်တူကြီးတန်မှုထားတဲ့လူတွေလည်းရှိသေးတယ်ဆိုတော့ပြောချင်တာပါ။
အဲ့တော့အခုလက်ရှိဒီဂမ်ဘီယာနိုင်ငံမှာလည်းဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးမြန်မာဆိုရဘက်ကသွားပြီးတော့မှဟိုရှင်းနေရတဲ့အနေအထားရှိတယ်ဂမ်ဘီယာဘက်ကလည်းဒီတပ်တွေအထောက်အထားတွေအချက်လက်တွေနဲ့မှပြန်ပြီးတော့မှဒါမျိုးဖြစ်ခဲ့တယ်ဆိုတဲ့ဟာမျိုးပေါ့နော်ဒီတရားစွဲဆိုမှုရှိခဲ့တယ်ဆိုတော့ဒီလိုအနေအထားအပေါ်မှာရောမဲဤတင်စာမောင်တို့ရဲ့ဒီရက်တီချက်ပေါ့နော်မဲဤတင်စာမောင်တို့ဒီအပေါ်မှာဘယ်လိုများသုံးသပ်ချက်ရှိပါလဲရှင်လ
ောလောဆယ်ကတော့တိုင်းနာတိတာတွေမှာကိုယ်လည်းတက်မလို့အောက်ဆောင်ရှိနေတဲ့ပြည်တွေအများကြီးပဲရှိတယ်အဲဆောင်မအိတ်တော့တော့ဒီကျောင်းတော့ silicate ရဟိုတရားဆွဲလိုက်ရတာမျိုးတော့မရှိခဲ့ဘူးပေါ့ဒါပေမဲ့ဒီချိန်မှာတော့အဲပေါ့ဒီတကယ်လေးစစ်တပ်ကစီးပွားရေးပြုနေပါပဲဒီအတွက်အာခုံရုံးတည်ခံရတာပဲလေဒီကတော့နိုင်ငံအိတ်တမားတွေရဲ့စီးပွားဆုံးဖြတ်မှုနဲ့တက်ဆိုင်ပါပဲဒီနိုင်ငံကိုဥပဒေရဲ့အဖွဲ့အစည်းတွေပေါ့နော်ဒီနိုင်ငံကိုဥပဒေအစည်းအဝေးရဲ့ခေါင်းဆောင်တွေကကိုယ်နိုင်ငံကိုပဲလိုင်းတောင်းပေါ်လမ်းပြတယ်လေဆိုတဲ့ဟာနဲ့ပဲဆက်ဆိုင်ပါရဲ့ပေါ့နော်လူစုကဘယ်လိုမျိုးကဲဝီဆက်လုပ်မှလည်းဆိုတဲ့အခါကြီးနဲ့တက်ဆိုင်လာတယ်အဓိကကိုကလည်းတောင်းကြည့်တောင်းခံရှိနေတယ်ဖြစ်နေတာမှမဟုတ်ဒူရူကပါခါရဲဥစရခေါ်သွားပါလားဆိုတဲ့အခါကြီးမှာတော့ဒီတကယ်နိုင်ငံကြီးတမန်ရလုံးအောင်တက်ဆိုင်နေပြီအခုနိုင်ငံလူနိုင်ငံကြီးဖြစ်ပြီးလည်းပေါ့အနာကမှလူနိုင်ငံကြီးဘူးအနေနဲ့ပေါ်ခိုင်းပြီးပြင်းနေဆိုတော့တကယ်လက်ရှိဥဆောင်နေပြီးအញ្ញိုင်းတက်ဆိုင်သွားပြီပေါ့နော်လက်ရှိမှာတော့ဒီတကယ်တကယ်ကြီးလွန်နေတဲ့ဒီကတော့နောက်ပေါ်မှာသူတို့အနေနဲ့တော့အခုကတော့လုံးဝအေးစီးကိုဖြစ်သွားပြီနော်သူတို့အစားဒါကဒီကတည်းကတော့ပက်တော်ရလို့ကိုကိုကိုချင်းရဲ့ဒီရသူပြောပြီးနေကြတယ်ဆိုတော့ let's stop လို့မှာတည့်ချမ်းမပေါ်တော့ပဲဖြစ်နေကြမှာနိုင်ငံသမားရပေါ်ပြီးစဉ်းစားမယ့်အချိန်ရောက်လာပြီ။ကိုယ်နိုင်ငံကဘလို့ပုံဖို့ချင်းတယ်လေဒီဟာကအဆုံးစက်မဖြစ်ဖြစ်နေ
ဟုတ်ကဲ့အဲ့တော့အခုညီမတို့ဒီလှုပ်ရှားမှုရည်တည်မှုတွေပြတဲ့အခါမှာဝေဖန်မှုတွေလည်းရှိတယ်ပေါ့နော်ဒီအများစုကတော့ဒါနဲ့ပတ်သက်ပြီးတော့အမြင်သဘောထားတစ်မျိုးရှိတယ်ညီမတို့ရဲ့ခံယူချက်ရည်တည်ချက်ကတော့အမြင်သဘောထားတစ်မျိုးရှိတယ်ဒီပေါ်မှာဝေဖန်မှုတွေဟိုဒါနဲ့ပတ်သက်ပြီးတော့မှပြောဆိုမှုတွေလည်းရှိတယ်ဒီပေါ်မှာရောမဲသင်စာမောင်ရဲ့သဘောထားဘယ်လိုရှိပါလဲရှင
်ခံရမှာပါပဲဝေဖန်မှုတော့ခံရမှာပဲဆိုတော့ဒါကကျွန်မတို့နိုင်ငံအကြည့်မျိုးဖြစ်ဝိထနာရမြန်မာနိုင်ငံကနေပြန်ရှိ ਉ ဒီ society အခြေအနေကိုဖြစ်နေတာဒါပေမဲ့ဒါမြန်မ ီမအနေနဲ့တော့သူတို့မှလိုအပ်တာထုတ်ပေါ်ပြောဆိုခြင်းရှိရတယ်။သူတို့အကြံဖြတ်မှုမလုံးစော်ကြည့်ရတော့သူတို့အနေနဲ့ပြောလို့ရပါတယ်။ညီမအနေနဲ့ကလည်းဒီညီမရဲ့တက်နက်ဆော့ချက်ပေါ်ပြောဆိုခြင်းရတယ်။ညီမလွတ်တာပဲလေ။ဒီဆိုင်ညီမလွတ်နေတာပဲ။သူကသူတို့လည်းသူတို့ပြောဆိုခြင်းကဆဲထားသူကတော့ဆဲထားပြီးပါမယ်။ညီမအသာပဲပါသွားတယ်ဒီစားတဲ့ပေါ့။ဟုတ်
ကဲနောက်ဆုံးအနေနဲ့ပါညီမအဲ့တော့အခုဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့ကိစ္စကို ICJ မှာလည်းမကြခင်မှာဒီတစုံတရားဆုံးဖြတ်ချက်ချဖို့အနေထားရှိတယ်ဆိုတော့ညီမအနေနဲ့ဗာမျော်လင့်မှာလည်းဒီစီရင်ချက်ချဖို့အနေထားနဲ့ပတ်သက်ပြီးတော့
တော့ဆောက်ကညီမရှိရလေပြောပြီးတော့တိုင်းတိုင်းတောင်းခံစားခဲ့ရလေအခုအချိန်မှဆိုလည်းဒီချိန်မှဆိုလည်းဒီကအသက်ခံနေရပဲလူတွေလေဆိုဒီဒီလိုကိစ္စတွေကိုလုံးခဲ့တဲ့တရားခံရလက်မောင်းမှာတော့အေးသိနေတယ်ကကျွန်မညီမတို့ကဘာကိစ္စသူ့ကိုပါဝင်ပြရမှာလဲညီတို့ညီမတို့အဖြစ်ပြနိုင်တဲ့နေရာတွေကမရှိခဲ့ဘူးဒါပေမဲ့အဖြစ်ပြနိုင်တဲ့သူတွေကသူတို့အဖြစ်ပြဖို့အတွက်လုံးဝစားရတဲ့ကိစ္စလေဆိုတော့ဒီကအဆုံးချက်ကလေလက်ရှိဒီအခြေအနေကိုဘယ်လိုပုံဆောင်မလဲဆိုတော့ဒါကိုကျွန်တော်ငြိမ်းချမ်းသာတယ်ဒီကိစ္စကိုကိုမဲရဖို့တခုတစ်ခုတော့မလားဒါမှမဟုတ်တကယ်ခံစားခဲ့ရတဲ့ဒီအတွက်တကယ်မျက်နှာနဲ့ခဲ့ရတဲ့ဒီအတွက်မျက်နှာနဲ့ဒီအတွက်တရားမျက်နှာမှုရှာပြီးမလားတော့ဒါပဲရှိရပဲဒီမအနေနဲ့တော့ရှင်းနေအသိလေးခံရတဲ့ဒီနဲ့ဖိနေနေတဲ့ဒီနဲ့ဒီဘက်ကကြီးကမရှိနေဒီကိစ္စကြီးကအမအမမှန်ရဲ့ရှင်းနေရှင်းတဲ့ခါကျတော့ဟိုဒီဒီဒီလိုသိချင်ပြီးမှဈာနေကြတာလို့တော့မဖြစ်သေးဘူးရှင်းနေဆိုတော့အသိလေးခံရတဲ့ကြီးကငါဖိနေဒီကြီးကငါရှင်းနေမှာတိုင်းယူဥဆောင်ရေးဒီနေနဲ့ကတော့ဒီဘက်ကရက်မလဲဆိုတော့အခုရင်းရက်တင်နေတယ်မဟုတ်ဘူးဆိုတော့
မဆုမောကလူခွင့်ရေးလှုပ်ရှားသူမတ်ဤတင်စာအမောင်းကိုဆက်သွယ်မိမြန်ခဲ့တာပါရှင်။အခုကျမရေဆိုင်ရသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ကမ္ဘာတဝက်ဆေးလိပ်တောက်တဲ့အမျိုးသားအရေးအတွက်ပထမဆုံးအကြိမ်ကျဆင်းလာပြီးဖြစ်တဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါဟာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကမ္ဘာတဝက်လူတွေတန်းနဲ့ချီတည်ဆုံးခဲ့ရတဲ့ကတ်ယောဂါဆိုးကြီးအတွက်အပြောင်းလဲဖြစ်ခဲ့တဲ့အကြောင်း VOA သတင်းတောက်မာရီယာမာဒယ်လူသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြမှာပါရှင်။
အမျိုးသမီးရဲ့နာမည်ကလေးချာမှာဆေးလိပ်တောက်သုံးသူအရေးအတွက်ကြာဆင်းခဲ့တာကိုအရင်ကတွေ့ခဲ့ဘူးပေမဲ့အမျိုးသားတွေချာမှာဆေးလိပ်တောက်သုံးသူအရေးအတွက်ကြာဆင်းတာကိုတော့2018ခုနှစ်မှာပထမဆုံးအကြိမ်တွေ့ခဲ့ရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အစီအခံစာကဖော်ပြလိုက်ပါတယ်။ဒေါက်တာရူဒီဂါခရက်ခါ WHO ရဲ့ကျန်းမာရေးညင့်တင်မှုဆိုင်ရာညွှန်ကြားမှုဖြစ်ပါတယ
်။ This is so important to us because for the last 20 years
ကျွန်တော်တို့အတွက်ဒါအသိကိုအရေးကြီးပါတယ်။ဘာလို့လဲဆိုတော့လွန်ခဲ့တဲ့နှစ်20အတွင်းမြို့သားတွေရဲ့ဆေးလိပ်တောက်သုံးမှုကြာဆင်းသွားတာကိုကျွန်တော်တို့တစ်ခါမှတွေ့ရပါဘူး။အမျိုးသမီးတွေထဲမှာကြာဆင်းသွားတာတွေ့ရပေမဲ့အမျိုးသားတွေကြားမှာတစ်ခါမှမတွေ့ရပါဘူး
။ဆေးလိပ်တောက်သုံးမှုကြောင့်နှစ်စဉ်တစ်နှစ်ကိုလူ၈သန်းတည်ဆုံတယ်လို့ WHO ကပြောပါတယ်။အစိုးရတချို့ကဆေးလိပ်တောက်သုံးမှုကိုစတင်တဲ့လူလူလှုပ်ရှားမှုတွေကိုလှုံ့ဆော်လာတာကြောင့်မျိုးသားတွေကြားမှာဆေးလိပ်တောက်သုံးတာကြာဆင်းရတာဖြစ်တယ်လို့လည်း WHO ကပြောပါတယ်။ Alison Comer ဟာဒီဆေးခံစာကိုဦးဆောင်ရေးသားခဲ့သူဖြစ်ပါတယ်
။ The report finds that a lot of progress is being made.
ဒီဆေးခံစာမှာတော့အမေရိကနိုင်ငံတွေမှာတိုးတက်မှုတွေအများအပြားရှိလာတာကိုတွေ့ရပါတယ်။ဒီဒေသကနိုင်ငံအများစုဟာဆေးလိပ်သုံးဆမှုပမာဏကိုကြီးမားတာတဲ့အတိုင်း30ရာခိုင်နှုန်းလျှော့ချနိုင်မှုအတွက်အလားအလာအကောင်းဆုံးဖြစ်တယ်လေ။မူဝါဒပိုင်းကြည့်မယ်ဆိုရင်လေဒီဒေသမှာမူဝါဒတွေကိုအချိန်တော်ကြာကလေးကချက်မှတ်ထားတာပါ။ဒါကြောင့်လေသူတို့စီမှာအောင်မြင်မှုတွေရနေတယ်ဆိုတာကတော့ရှင်းပါတယ်။
ဒါပဲလေတခြားဒေသတွေမှာတော့အခက်အခဲနဲ့ရင်ဆိုင်နေရတော့မှဖြစ်တယ်လို့သူကပြောပါတယ
် East Mediterranean region have many countries who are just
ဒီရေပင်လေအရှိပိုင်းဒေသကနိုင်ငံတွေမှာတော့ဆေးလိပ်နဲ့ဆေးရွက်ကြီးသုံးဆွဲမှုကိုထိန်းချုပ်နိုင်မှုအတွက်အခုမှစပြီးလှုပ်တုံးပဲရှိပါသေးတယ်အာဖရိကတိုက်မှာကြတော့နှစ်တော်ကြာကလေးကဆေးလိပ်တောက်သုံးမှုကိုထိန်းချုပ်ပြီးရလက်ကောင်းတွေရနေတဲ့နိုင်ငံတွေရှိသလိုဆေးလိပ်ကြောင့်ကူးစက်ရောဂါစဖြစ်လာတဲ့နိုင်ငံတွေလည်းရှိနေပါတယ်
ဆေးလိပ်တောက်သုံးမှုကြောင့်အဆုတ်ကင်ဆာနဲ့တခြားအသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေဖြစ်ပွားသလိုဆေးလိပ်တောက်သုံးခြင်းကလီဖြတ်တာနှလုံးရောဂါလိုတခြားနှလုံးနဲ့ဆိုင်တဲ့ရောဂါတွေဖြစ်ကဒွေးလည်ပင်နဲ့တခြားကင်ဆာရောဂါတွေကိုဖြစ်စေတဲ့အဓိကအချက်လည်းဖြစ်ပါတယ
် We need to still continue stopping advertising
ဆေးလိပ်ကြောင်ညာတွေကိုရပ်တန့်အောင်ကျွန်တော်တို့ဆက်ပြီးလုပ်သွားရပါမယ်ဒါကိုနိုင်ငံတိုင်းမှာမလုပ်ကြပါဘူးပြီးတော့ကျွန်တော်တို့အခွန်တိုးကောက်သင့်ပြီးအများပြည်သူတွေသွားတဲ့နေရာတွေမှာဆေးလိပ်မတောက်သင့်ပါဘူး
။လာမယ့်2020မှာတော့ကမ္ဘာတဝန်းဆေးလိပ်တောက်သုံးတဲ့သူအရေအတွက်ဟာ2018ကထက်10သန်းလောက်ရောကျသွားမယ်လို့ WHO ရဲ့အစီရင်ခံစာကခန့်မှန်းပါတယ်။ဒါပေမဲ့လည်းလာမယ့်5နှစ်အတွင်းမှာတော့ဆေးလိပ်တောက်သုံးမှု30ရာခိုင်နှုန်းလျှော့ချဖို့ဆိုတဲ့ကမ္ဘာတဝန်းကအစိုးရတွေသတ်မှတ်ထားတဲ့ကမ္ဘာလုံးဆိုင်ရာညီမချက်ကိုပြည့်မီနိုင်မှုတော့လွန်နေသေးတယ်လို့ဆိုပါတယ်။လက်ရှိသွားနေတဲ့နှုန်းတိုင်းဆိုရင်တော့လာမယ့်2025ခုနှစ်မှာဆေးလိပ်တောက်သုံးမှုကို23ရာခိုင်နှုန်းလောက်ပဲလျှော့ချနိုင်မှာဖြစ်တယ်လို့လည်းပြောထားပါတယ်ခင်ဗျာ
ကိုရနိုင်ပြပြခဲ့တာပါရှင်အခုမြန်မာအရေးစွန်းတွေကအစီအစဉ်ထုတ်လွှင့်ချက်ရောက်လာပါပြီမြန်မာနိုင်ငံမှာပညာရေးပြုပြင်ပြောင်းလဲမှုအတွက်လွှတ်တော်ကပံ့ပိုးမှုတွေနဲ့2016ခုနှစ်ကစလို့2021အထိစီမံကိန်းချပြီးတော့အကောင့်ထဲပေါ်နေတဲ့အကြောင်းပြည်သူ့လွှတ်တော်ပညာရေးမြင့်တင်မှုကော်မတီဥက္ကဋ္ဌဒေါက်တာတင်အောင်ကပြောပါတယ်ဒေါက်တာတင်အောင်ကိုဦးကျော်စံသားက VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ရှင်
ဒီစုဒီမှာဆရာ
ဟုတ်ကဲ့
ဆရာတောင်းဆရာသူလည်းဖြစ်တယ်ဥပမာပညာရေးကိုစားပြီးတော့လွတ်တော်ကိုစားဖြစ်တယ်လည်းပဲအများကြီးပါဝင်နေဆိုတော့တော်တော်အရေးကြီးတဲ့ပုံစံတစ်ယောက်ဖြစ်ပါတယ
်
ဆိုတော့မြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့လွတ်တော်ရဲ့ပါဝင်ပံ့ပိုးနိုင်မှုဘယ်လောက်ရှိမှာထင်ပါတယ
်ဟုတ်ကဲ့အခုကျွန်တော်တို့မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကတော့ကိုကျွန်တော်တို့2016ကနေ2021ကို NESB ဆွဲပြီးတော့ကောင်းထဲပေါ်နေတာကတော့ကျွန်တော်တို့ရဲ့ပညာရေးပေါ့အဲ့ဒီပညာရေးအောင်မြင်ဖို့ကျွန်တော်တို့လွတ်တော်ဘက်ကနေပြီးတော့ဟိုဝန်ကြီးဌာနကို oversight ဘယ်လိုလုပ်မလဲဥပဒေတွေဘယ်လိုပြုပြင်ဆွဲပေးမလဲ oversight လုပ်တယ်ဆိုတာလက်ရှိသွားနေတဲ့2016 Education Strategy Plan ကြီးရဲ့အောင်မြင်မှုကိုကျွန်တော်တို့ကနေတစ်ဖက်ကနေပြီးတော့ဟိုဘလောက်လုံနိုင်တယ်လဲဆိုတာကို website လုတ်ချင်မှာပဲ
ဟုတ်ကဲ့ဆိုတော့ဒီစီမံကိန်းကိုလွှတ်တော်ကစပြီးတော့ပြုပြင်ပြောင်းလဲရေးဥပဒေတွေရေးဆွဲ
ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒါဘယ်လုံးကရေးဆွဲအတည်ပြုခဲ့တာ
လဲဟိုကျွန်တော်တို့ဟို National Education Strategic Plan ဆိုတာကကျွန်တော်တို့က2016ကနေစပြီးတော့ကျွန်တော်တို့ကကျွန်တော်တို့ရဲ့နိုင်ငံဟိုဒိုင်မင်ငံပုဂ္ဂိုလ်ကြီးကစတည်ဖွင့်လက်ပွဲလုပ်ပြီးတော့ဒါကြီးကိုကျွန်တော်တို့ကအကောင့်ထဲပေါ်ခဲ့တာအဲအဲ့မတန်ခင်1415ရက်တည်းယူကျွန်တော်တို့ဆွဲနေရပေါ့လေ
အ
ဲအကောင့်ထဲပေါ်တာ16ကပ
ါ16ဆိုတော့
16ကနေစောင့်နေရှိနေပါ
ဆိုတော့ဘလောက်လောက်ခီးရောက်ပြီးလို့ဆရာခမမ်းမျိုးဟ
ိုကျွန်တော်တို့အခုသွားနေတဲ့စေစံ KG+ တွဲဆို KG ရဲ Grade 1 to Grade 2ရဲ့ပေါ့အ
ဲ
့သွားနေတဲ့စေစံကြီးကကျွန်တော်တို့ကအခုချိန်မှာဆိုရင် KG တန်းနဲ့ကျွန်တော်တို့ကပြီးသွားပြီ Grade 1 Grade 2 Grade 3လည်းပြီးသွားပြီ Grade 3နဲ့ပတ်သက်လို့36ပေါ့လေအဲ့ဒီနှစ်မှာ36ဆိုကျွန်တော်တို့ကလက်ရှိဆက်တဲ့နှစ်မှာကျွန်တော်ကစနစ်တက်နဲ့ကျွန်တော်တို့တွားနေပါတယ်အဲ့ဒါလည်းကျွန်တော်တို့ပြီးတော့ပါပြီလာမယ့်နှစ်မှာတော့4710ဆိုပြီး grade 4ရဲ့7ရဲ့10ရဲ့ကိုတစ်နှစ်ချင်းကျွန်တော်တို့ပြုပြင်ပြောင်းလဲပြီးတော့အကောင့်တွေပေါ်ရမယ်2023ဒီဇင်ဘာရောက်ရင်တော့ကျွန်တော်တို့အခုတွားနေတဲ့စနစ်ဟောင်းတွေအားလုံးကမရှိတော့ဘဲနဲ့ကျွန်တော် KG+ ပဲပညာရေးစနစ်ကြီးရာလမ်းကြောင်းမှန်ပေါ်ရောက်ပါလိမ့်မယ
်ဆိုတော့အခုမြန်မာနိုင်ငံမှာ7တန်းဖြစ်ပဲရှိပါသေးတာအခြေခံအထက်တည်းက12တန်းထိသင်နေပြီလားခင်ဗျာ
အခု12တန်းမြောက်သေးပါအခုလက်ရှိကျွန်တော်တို့က7တန်းထိပဲရှိပါသေးတယ်ခုနကျွန်တော်ပြောတဲ့12တန်းဆိုတာဒီ2023 2022အဲ့စာတင်နှစ်မှာအဲ့12တန်းရောက်ပါလိမ့်မယ်ဟုတ
်ကဲ
့12တန်းရောက်ပြီးရင်တော့2023မှာတော့ဟိုဆမ်ဝဲက12တန်းဆမ်ဝဲမတ်စမှာစာပြီးတော့ပထမဦးဆုံးတွေဖြစ်ဆိုကြမှာဖြစ်ပါတယ်
ဟုတ်ကဲ့ဆိုတော့အခုလောလောဆယ်ပြီးခဲ့တဲ့အချိန် KG ကတပီ4လား3လားပြီးသွားပြီလို
့ဟုတ်ကဲ့ KG အ
ဲ့ဒီအစကလုံးအဆင်ပြေပါလားဘာအခက်ခဲကျွန်တော်ထင်ဆရာတွေကိုလေးတင်ပြရတာလည်းပဲအကြီးကြီးကြီးကျယ်ထူးထင်ပါတယ်အဲ့ဒီဟာပြင်တခြားဘယ်လိုအခက်ခဲတွေကြုံခဲ့ရပါလဲဘယ်လိုအဆင်ပြေချွန်ပြရပါလဲ
ကျွန်တော်တို့ပထမဦးဆုံး KG ပေါ့ပထမနှစ်မှာနောက် grade 1စတယ် grade 2ထပ်စတယ် grade 3စတယ်ပထမဦးဆက်စားခြင်းကျွန်တော်တို့ဘာတွေလုပ်ရလဲဆိုတော့ကျွန်တော်တို့ပြုပြင်ပြောင်းလဲမှုကသင်ရိုးကိုစာပြီးပြောင်းလဲရပါတယ်။အဲ့ဒီမူလတန်းပေါ့အခြေခံပညာရေးရဲ့မူလတန်းအဆင့်ကိုကျွန်တော်တို့ကသင်ရိုးကိုတော့ဂျိုက်ကာနဲ့ကျွန်တော်တို့မြန်မာနိုင်ငံပညာရှင်တွေနဲ့ပေါင်းပြီးတော့ပြုစုရပါတယ်။အဲ့ဒီပြုစုတဲ့နေရာမှာလည်းကျွန်တော်တို့ဟိုကိုယ်နဲ့ tradition နဲ့ကပ်ညီမဲ့သင်ရိုးတွေကိုတော့ထည့်ဆွတ်လာပဲ။သို့တော်လည်းပဲတစ်ခါတစ်ခါမှာပေါ့တချို့ဟာလေးတွေမှာပြည်သူရဲ့အမြင်တမျိုးမျိုးလေးတွေဖြစ်သွားတဲ့အတွက်ကြောင့်ကျွန်တော်သင်ဦးမှလည်းတဲ့အခက်အခဲဖြစ်ခဲ့တာလေးလည်းအလုံးတနေငံလုံးကကြားထားပါဒုတိယကျွန်တော်တို့ကသင်ရိုးပြီးလို့ရှိရင်ကျွန်တော်ပညာရေးသင်ရိုးတစ်ခုလည်းပြောင်းမရပါဘူးသင်ကြားနည်းတွေလည်းပြောင်းရပါတယ်အဲဒီသင်ကြားနည်းပြောင်းတဲ့ခါမှလည်းကျွန်တော်ရှေးဆက်စမိုက်ကြီးသင်ရိုးဟောင်းနဲ့ပဲသင်သင်ကြားနည်းဟောင်းနဲ့ပဲအဲဟိုတုန်းကတော့ဟိုဆရာဘ ഹു ပြုသင်ကြားနည်းနဲ့သင်ခဲ့တယ်အခုသင်ရိုးစစ်မှာကျွန်တော်ကကျောင်းသားဘ ഹു ပြုသင်ကြားနည်းနဲ့ပြောင်းသင်တဲ့အတွက်ဆရာစမိုက်ကိုကျွန်တော်ကသင်နှံပေးရတယ်အဲ့တင်နေပြတဲ့နေရာမှာလေဆရာသမားတွေကတောက်လျှောက်ကြောင်းဖွင့်ပြီးဆံမွေးတွေစစ်တယ်အန်စာပြပါတွေစစ်ကြတယ်အောင်းရင်းတွေထုတ်ကြတယ်ဒါကြောင့်နွေရာဒီမှာဆရက်တာနှစ်ပတ်တာပဲကျွန်တော်တို့ကတင်နေပြနိုင်တယ်အဲ့ခက်ခဲလေးလေတော်တော်များများရှိတယ်အဲ့နှစ်ပတ်လေးပြီးပြီးတော့ပြန်ပြီးပို့ချရမယ်နေရာမှာလေ ခက်ခဲပြီဒါကြောင့်ဆရာသမားရဲ့အရေးတူရပြည့်မီဘလောက်တော့မရှိသေးဘူ
းပညာရေးဥတီရဲ့အနေနဲ့အရင်တုန်းကတော့မြန်မာနိုင်ငံမှာဟိုအမျိုးသားပညာရေးဆိုတာလွတ်လပ်ရေးတိုင်ခင်တွေကရှိကြခဲ့ပြီးတော့အဲ့တော့အမျိုးသားရေးစိတ်ဓာတ်ကိုဥထိတ်ထားပြီးတော့ဦးစားပေးလာခဲ့တဲ့ကိစ္စဟာတော်လေးဇက်တိုက်လူစီလာခဲ့တွေ့ရပါတယ
်
အခုခါမှာအဲ့ဒီသဘောထားကိုပြောင်းလဲလာပါလားကဘာတဲ့အဟွန်ညို့အောင်သတိမို့ဒီအမျိုးသားရေးကိုပို့ပြီးတော့များဦးစားပေးအလေးထားတဲ့သဘောမျိုးရှိနေပါသေးလားဟို
ကျွန်တော်တို့အဲ့ဒါတင်ယူဆွဲတော့ငါတွေကကျွန်တော်တို့1962ခုနှစ်နောက်ပိုင်းတင်ယူတော်တော်များများမှာတဖြည်းဖြည်းဖြည်းဖြည်းချင်းရဲ့မျိုးသားရေးစိတ်ဓာတ်တွေကိုရော့နေစေတဲ့တင်ယူတွေအာတင်ယူတွေမှာထဲဆွဲထဲဆွဲတော့ဘောနော်မျိုးသားရေးစိတ်ဓာတ်ကိုပြင်းပြခြင်းမဲ့တင်ယူတွေတဖြည်းဖြည်းချင်းရော့လာခဲ့တယ
်
နော်၄နှစ်ချိန်၅နှစ်ချိန်တင်ယူလေးတွေပြောင်းပြောင်းလာတယ်ဒါကြောင့်တဖြည်းဖြည်းရော့သွားဒါမှမဟုတ်အခုကျွန်တော်တို့ပြန်ဆွဲတဲ့အချိန်မှာတော့ကျွန်တော်တို့မျိုးသားရေးစိတ်ဓာတ်တွေကိုအများအားဖြင့်သူ့ရဲ့အတန်းစဉ်အလိုက်သူ့ရဲ့မှတ်ဉာဏ်ပေါ့မညာရဲ့ဒီကလေးတွေရဲ့စဉ်းစားတွေးခေါ်နိုင်တဲ့အတန်းစဉ်လိုက်အဲ့တင်ယူလေးတွေတော့ကျွန်တော်တို့အခုရေချာပြီးတော့ထည့်ဆွဲနေပါတယ
်နောက်တစ်ခုကအဲ့မြန်မာနိုင်ငံအထူးသဖြင့်ဆရာတော်သင်ကြားဆရာဆိုတော့
ဟုတ်ကဲ့
ဒီမှာဒီဝန်ကဆွတ်တော်အမတ်တယောက်အနေနဲ့မြန်မာနိုင်ငံမှာသမိုင်းတို့ဘာတို့သင်တဲ့အခါမှာ
ဟုတ်ကဲ့
တိုင်းရင်းသားပေါင်းစုစီပြင်မယ်တိုင်းရင်းသားအရေးတဲ့ဗမာဘိုဟိုပြု
ဟုတ်ကဲ့
သင်ယူဆွဲရဆိုပြီးတော့တိုင်းရင်းသားသမိုင်းပညာရှင်တွေကျောင်းသားတွေတော်များများညှိညူပြရရှိပါတယ်
ဟုတ်ကဲ့ပါအ
ဲ့ကိစ္စကိုဆရာတို့ထည့်ပြီးစဉ်းစားပါလားပြပြင်းပါ
အဲဟိုကျွန်တော်တို့ဆိုဆိုကပြောသလိုပေါ့ဟိုဆိုဆိုကကျွန်တော်တို့ပြောတယ်ဆိုတာတချိန်ကတော့ဒီသင်ယူတွေဒီကျွန်တော်တို့ဗမာလူမျိုးအတွက်เนาะဟိုမြန်မာပြည်မှာရှိတဲ့ဗမာလူမျိုးကိုပဲဒေါမတိုင်းသားချစ်စိတ်ဆိုတဲ့ traditional နဲ့ပတ်သက်တဲ့ဟာတွေကတော်တော်များများနေသွားခဲ့တာအဲ့ဒီကနေမှတခါအခုကျွန်တော်တို့ကဓာတ်ဒီအပြင်ဟလာတိုင်းသားတွေရဲ့ဥမာခေါင်းဆောင်ဆိုတိုင်းသားခေါင်းဆောင်တွေရဲ့တင်ယူမျိုးအဲ့လူမျိုးတွေကိုလည်းကျွန်တော်တို့ကကျွန်တော်တို့မှလူမျိုးပေါင်း135မျိုးရှိတယ်ကျွန်တော်နိုင်ငံမှာ135မျိုးရှိတယ်ဓာတ်ဒီထည့်ဖို့ဆိုတာကျွန်တော်တော်တော်လေးတော့စဉ်းစားရပါတယ်နောက်သူ့ချီမှလည်းအဲ့တော့ကျွန်တော်တို့ကဘာဖြစ်လာလဲဆိုတော့သက်ဆိုင်ရာပါသူတို့ရဲ့ဟိုလူမျိုးစုအလိုက်ထုတ်ဝေဖို့ကျွန်တော်တို့ကဘာတရားစောင်းလေးတွေကိုကျွန်တော်တို့ကအဲ့အလေးတွေကိုတင်ယူလေးတွေပြုစုဖို့လုပ်ပါတယ်အဲ့ဒါလည်းတက်ဆိုင်ရာတိုင်းပြည်နယ်ပေါ့ဒါဆိုတော့ပြည်နယ်လူမျိုးရေးဝန်ကြီးတွေကနေဥဆောင်ပြီးတော့ဒီတင်ယူတွေကိုလုပ်နေတယ်။အဲ့ဒီတင်ယူတွေကြာရင်ကျွန်တော်တို့ကဓာလီတွေကိုသူတို့မှကျွန်တော်တို့ပို့ပြီးတော့ခေရှိတွင်ကြသိမယ်လီ။ဟိုမြန်မာပြည်မှာဗမာတွေကတင်ယူကိုထည့်ဆွဲတာဒီဆွဲလာတဲ့တင်ယူကမှားနေရင်ဘယ်သူကတောင်းရင်မှားတယ်။ခေါင်းဆောင်တယောက်ရဲ့အချက်လေးဒါကြောင့်သူ့ပြည်နယ်ကသူ့လူမျိုးဝန်ကြီးတွေရှိတယ်အဲ့ဒါတွေကိုကျွန်တော်တို့ကလွှဲအပ်ထားပါတယ
်
။ပြည်내ဝင်စတဲ့ငွေပဲကုန်ကြခံပါတယ
်။ဟုတ်ကဲ့။ဆိုဆရာကဒီအမြင်ရှိမယ်ဆရာကလွှတ်တော်မှာဆိုတော့လွှတ်တော်မှာအများစုကဒီသဘောထားမျိုးရှိကြပါရဲ့လား
။ဟိုလွတ်တချို့သောစက္ကစားပေါ့ကျွန်တော်လွတ်တဲ့ကို2016ဖေဖော်ဝါရီမှာရောက်ပါတယ်။စက္ကစားမှာလွတ်တော်ကိုယ်စားတော်တော်များများကဒါတွေပြောကြပါတယ်။နော်ကျွန်တော်တို့ကဟလာဟိုဗမာကောင်းဆောင်တွေကိုတော့ထည့်တယ်။ချင်းကောင်းဆောင်မပါဘူးလား။အရင်ကောင်းဆောင်မပါဘူးလား။သူတို့ရဲ့ပရမောက်ဆုံးမိကွန်းတွေတော့ပတ်မှာတယ်။တို့ဆိုလည်းပဲကျွန်တော်တို့သွားနေတဲ့ train ကအဲ့ဒီအချိန်မှာကျွန်တော်က GGS ဆက်သွားတာတင်ယူညွန်းတဲ့ဒီမှာ grade 1 grade 2 grade 3မှာဒီလိုဟာလေးတွေပဲကျွန်တော်တို့ကထည့်ဆွဲမယ်တက်ဆိုင်ရာတိုင်းဒေသကြီးဝန်ကြီးတွေကနေပြီးတော့ဒါတွေဥဆောင်ပြီးတော့တိုင်းသားဘာသာစကားတွေကိုရေးဆွဲကြမယ်ဆိုတာတည်သွားတဲ့နောက်ပိုင်းမှာတော့တော်တော်များများကျွန်တော်တို့တော့အဲ့ဒီတိတ်သွားပါတယ်အပြင်မှာတော့နည်းနည်းရှိတယ်ဆိုတော့ကျွန်တော်လည်းကြားမိပါတယ်ဟု
တ်ကဲ့
ကျဆန်တာစီစဉ်တင်ဆက်ပေးခဲ့တဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်ဖြစ်ပါလေရှင်ဒီစီစဉ်ကို VOA Internet ဆာမျက်နှာ bamis.voanews.com ရဲ့သတင်းပတ်စင်ကဏ္ဍများအောက်ကမြန်မာဒီမိုကရေစီရေးကဏ္ဍကနေပြီးတော့ပြန်နှာစင်နိုင်ပါတယ် VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုနှာစင်နေကြရတာဖြစ်ပါလေရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ22ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့မြန်မာပြည်ကပေးစာကန္တာအစအထူးအစီအစဉ်တစ်ခါထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန္တာတွေနှာစင်ကြရမှာပါ။အခုဆုံးပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံရဲတပ်ဖွဲ့ပြုပြင်ပြောင်းလဲလာတော့မလားဆိုတဲ့ခေါင်းစဉ်နဲ့ဥစီသူအောင်မြင့်ကဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်။ထူးခြားတယ်လို့ပြောရမလား။ပြီးခဲ့တဲ့ဒီဇင်ဘာ18ရက်နေ့ကနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်နဲ့ထိတ်တန့်ရဲအရာရှိကြီးတွေကိုခေါ်ယူပြီးလမ်းညွှန်အမှားစကားပြောကြားပါတယ်။အဲဒါလိုလမ်းညွှန်ချက်ပေးရမှာရဲတပ်ဖွဲ့ရဲ့တာဝန်တွေကိုပြောဆိုရှင်းလင်းပြခဲ့တဲ့အပြင်ပြည်သူတွေလုံလုံခြုံခြုံနေနိုင်အောင်ရက်ရွာတည်ငြိမ်အေးချမ်းသာယာရေးအတွက်လှုပ်ဆောင်နေတယ်လို့ပြည်သူတွေမြင်လာအောင်စ조사ပေးပါလို့ပြောရင်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့တိုက်တွန်းပါတယ်။ဒေါက်ဆန်းစုကြည်ပြောခဲ့တဲ့အထဲမှာအရေးကြီးဆုံးတစ်ချက်ကတော့ရဲတပ်ဖွဲ့အနေနဲ့ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရအဖွဲ့ကိုတစ္ဆာစောက်တည်ခြင်းဖြင့်ကိုယ်တော်ဝန်ကိုကြည်ပြွန်ကြစေလိုတဲ့အချက်ပါပါတယ်။ရဲတပ်ဖွဲ့အနေနဲ့အစိုးရကိုတစ္ဆာခံကြဖို့ဒေါက်ဆန်းစုကြည်ပြောဆိုရတဲ့အခြေအနေရောက်အောင်ဒီကနေ့ရဲတပ်ဖွဲ့ဘာတွေလှုပ်ဆောင်နေသလဲ။ရဲတပ်ဖွဲ့အနေနဲ့ကိုပြုပြင်ပြောင်းလဲပြီးတကယ်ပဲပြည်သူလူထုလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုတာဝန်ယူနိုင်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်လာနိုင်မလားဆိုတာစိတ်ဝင်စားဖို့ကောင်းနေပါတယ်။ခုတစ်ပတ်အဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ်။
ဒေါက်ဆန်းစုကြည်ရဲ့လမ်းညွှန်မှားကြားချက်ထဲမှာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတစ်ချိန်နှစ်ချိန်မကပြောဆိုတာတွေ့ရပါတယ်။အခြေအနေအရရဲတပ်ဖွဲ့ဝင်အတော်များများရခိုင်ပြည်နယ်ကိုပို့ထားရတဲ့အကြောင်းရခိုင်ပြည်နယ်ဘက်မှရဲတပ်ဖွဲ့ဝင်တွေထိခိုက်ကြဆုံးမှုတွေလည်းရှိနေတဲ့အကြောင်းဒါကြောင့်ကြံရစ်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေရဲ့မိသားစုဝင်တွေကိုလည်းပံပိုးတာဝန်ယူပေးမယ်ဖြစ်တဲ့အကြောင်းစသဖြင့်ပြောဆိုခဲ့ပါတယ်။တကယ်လဲရခိုင်ပြည်နယ်ရဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအခြေအနေဟာစိုးရိမ်စရာကောင်းနေပါတယ်။ရခိုင်တိုင်းရင်းသားဝန်ကြီးအဆင့်ရှိသူတယောက်ရဲ့ပြောဆိုချက်အရရခိုင်ပြည်နယ်မှာအေအေလက်နက်ကင်တွေလှုပ်ရှားနေတဲ့တိုက်ပွဲဖြစ်ပွားနေတဲ့မြို့ရွာတွေတင်မကပြည်နယ်မြို့တော်စစ်တွေမှာတော့အစိုးရရဲ့အုပ်ချုပ်ရေးရန်နေရာထိရောက်မှုမရှိတော့ဘူးလို့ဆိုပါတယ်။မြို့ကန်တွေဆိုရင်ဝန်ကြီးချုပ်လာရင်ထပြန်တာမျိုးလုပ်လို့ရှိပြီးရဲတပ်ဖွဲ့ဝင်တွေဆိုရင်လေသူတို့သက်ဆိုင်ရာစခန်းနဲ့နေအိမ်တွေအပြင်ဘက်ကိုထွက်တာနှဲလာပြီးစိုက်ကားသမားတွေကိုဈေးဝယ်ခိုင်းတဲ့အဆင့်ထိရောက်နေတယ်လို့ဆိုပါရယ်မြို့မှာပစ္စည်းတစ်ခုခုပျောက်တာပြဿနာတစ်ခုခုပေါ်တာဆိုရင်ရဲတပ်ဖွဲ့ကိုသွားတိုင်တာထက်လူမိုက်ဂိုင်းဝင်တွေကိုပျော်ပြီးပြဿနာဖြေရှင်းတဲ့ဒလိထွန်းကားလာတယ်လို့လည်းဆိုပါရယ်ဝင်ကြီးကိုယ်တိုင်ရောက်သွားတဲ့တရားမဝင်ဖဲဝိုင်းတစ်ခုမှာငွေကြေးသိန်းတောင်းချီလောင်းကြီးထက်ကစားကြတယ်လို့တစ်စတိုတနက်ကိုစီကင်ဆောင်ထားကြတာကိုတောင်မြင်တဲ့အကြောင်းပြောပြပါတယ်။သူအဆိုရရခိုင်ပြည်နယ်မြောက်ပိုင်းမှာတရားဥပဒေစိုးမိုးမှုမရှိ၊လုံခြုံရေးအာမခံချက်မရှိ၊အစိုးရရန်တရားအလုံမလုံနိုင်တော့ဘူးလို့ဆိုလိုတာပါ
။တကယ်တော့လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးကိုအဓိကတာဝန်ယူထားသူကတပ်မတော်ဖြစ်ပြီးတရားဥပဒေစိုးမိုးအောင်လုပ်ရမှာကရဲတပ်ဖွဲ့ရဲ့တာဝန်ပါ။ဘယ်လိုအကြောင်းမျိုးကြောင့်ပေါ်ပေါက်လာသည်ဖြစ်စေလက်နက်ကင်တိုက်ခိုက်မှုတွေကိုနိုင်နိုင်နင်းနင်းကင်တွယ်ဖြေရှင်းရမှာတပ်မတော်ရဲ့တာဝန်ဖြစ်ပြီးပြည်သူတွေကြားတရားဥပဒေစိုးမိုးအောင်ဆောင်ရွက်ပေးရမှာကရဲတပ်ဖွဲ့ရဲ့တာဝန်ဖြစ်ပါတယ်။ပြောရရင်ရခိုင်ပြည်နယ်မှာတပ်မတော်ကရောရဲတပ်ဖွဲ့ကပါသူတို့ယူထားရတဲ့တာဝန်ကိုကြည်ကြည်ပင်ပင်ထမ်းဆောင်နိုင်ခြင်းမရှိသေးတာတွေ့ကြရမယ်ဖြစ်ပါတယ်။ဒါနဲ့ပတ်သက်ရင်ပြီးခဲ့တဲ့ဒီဇင်ဘာ19ရက်နေ့ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရခိုင်ပြည်နယ်မအောင်မြို့နယ်ကိုခီးစဉ်တစ်ခုတွားရောက်ခဲ့ပြီးသူမရောက်ခင်နိုင်ပိုင်းလိုမှာမိုင်းပေါက်ကွဲမှုတွေဖြစ်ပွားခဲ့ရတာကတပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေအနေနဲ့သူတို့တာဝန်သူတို့ကြည်ပြောထမ်းဆောင်နိုင်ခြင်းမရှိသေးဘူးဆိုတာပြသတဲ့လက္ခဏာတစ်ခုလည်းဖြစ်ပါတယ်
။ဒေါက်ဆန်းစုကြည်ပြောတဲ့လမ်းညွှန်အမှားစကားထဲမှာမူရစေဝါပြဿနာလည်းပါပါတယ်။မူရစေဝါပြဿနာမှာနှစ်ပိုင်းရှိပါတယ်။ဒီပိုင်းကတော့ပြည်ရင်းမှာအမြောက်များထုတ်လုပ်ပြီးအိမ်နီးချင်းနဲ့နိုင်ငံတကာကိုပို့နေတာပါ။ အခုနောက်ပိုင်းတိမ့်ချီတန်းချီပမာဏရှိတဲ့အဖက်တမီစိတ်ကြွမှုရဲ့ဆေးပြားတွေဖမ်းမိတာပိုင်ရှင်မဲ့တွေ့တာတွေများလာပါတယ်။စိတ်ကြွဆေးပြားထောင်ချီတောင်းချီဖမ်းဆီးရမိမှုဆိုတာမျိုးဟာထူးဆန်းတဲ့သတင်းတွေထဲမပါတော့ပါဘူး။ရက်တက်ဖွဲ့ဟာပမာဏကြီးမားတဲ့မှုရဲ့ဆေးဝါးကုန်ကူးမှုတွေကိုကာကွယ်တားဆီးနှိမ်နင်းနိုင်ခြင်းမရှိသေးပါဘူး။နောက်တစ်ခုကတော့ပြည်သူတွေကြားမှုရဲ့ဆေးဝါးရောင်းဝယ်ဖောက်ကားသုံးစွဲနေကြတဲ့ကိစ္စပါ။ဒီပြဿနာလဲဆယ်စုနှစ်တွေနဲ့ချီကြာမြင့်နေတဲ့ပြဿနာဖြစ်ပြီးဒီကနေ့အချိန်ထိကင်တွယ်ဖြေရှင်းနိုင်တာမရှိသေးပါဘူးပြီးခဲ့တဲ့ရက်ပိုင်းစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်အပါအဝင်မန်နိုင်ကြီးသုံးရက်ကတာဝန်ရှိသူတွေနဲ့ပြည်သူလူထုတွေ့ဆုံပွဲမှာဒေသခံတယောက်ကမနက်ပိုင်းကောက်လို့ရတဲ့မူရီဆေးဝါးသုံးဆွဲသူတွေစွန့်ပစ်ထားတဲ့ဆေးထိုးအပ်အဟောင်းတွေကိုပလတ်စတစ်ဘုံတစ်ဘုံနဲ့ထည့်လာပြီးပြောဆိုတိုင်တန်းခဲ့ပါတယ်ဒီလိုပြဿနာမျိုးနိုင်ငံအနှံ့ရှိနေမှာဖြစ်ပြီးအဓိကရဲတပ်ဖွဲ့ရဲ့ပြဿနာလို့အများကရှုမြင်ကြပါတယ်။ရဲတပ်ဖွဲ့ဝင်တချို့ဟာမူရီဆေးကိုတားဆီးကာကွယ်နှိမ်နင်းဖို့နေနေတတမူရီဆေးကိုအကြောင်းပြပြီးလူတွေကိုဒုက္ခပေးအဲ့ဒီထက်မကသေးပဲပြန်ပေးဆွဲငွေတောင်းနဲ့ပြစ်မှုကျူးလွန်တာကိုတွေ့လိုက်ကြရလို့ပါပဲ။ရဲတပ်ဖွဲ့နဲ့ပတ်သက်ရင်လက်ရှိပြောစမှတ်ဖြစ်နေတာကနေပြည်တော်ကမတရားပြုကျင့်ခံရတဲ့ဗစ်တိုးရီးယားကလေးငယ်လေးရဲ့အမှုဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးမှန်မှန်ကန်ကန်ဖော်ထုတ်ပေးဖို့နိုင်ငံမှာအမြင့်ဆုံးဖြစ်တဲ့နိုင်ငံတော်သမ္မတကိုယ်တိုင်ရဲတပ်ဖွဲ့ကိုညွှန်ကြားထားတာပါ။လက်ရှိရဲတပ်ဖွဲ့ကနေဒီအမှုကင်တွယ်နေပုံကိုကြည့်ရင်နိုင်ငံတော်ရဲ့အမြင့်ဆုံးခေါင်းဆောင်သမ္မတကိုယ်တော်မလေးမခန့်ပြုနေသလားမေးခွန်းထုတ်เสียဖြစ်နေပါတယ်။ဒါကြောင့်လေဒေါအောင်ဆန်းစုကြည်ကရဲတပ်ဖွဲ့အနေနဲ့ရွေးကောက်ခံအစိုးရကိုတစ္ဆာခံဖို့ပြောဆိုနေရတာဖြစ်နိုင်ပါတယ
်ဘလိုပဲဖြစ်ဖြစ်လက်ရှိချိန်ဟာ2008ဖွဲ့စည်းပုံအတီးဖြစ်နေစေဖြစ်ပြီးဖွဲ့စည်းပုံအရရဲတပ်ဖွဲ့ဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့ပြည်ထောင်စုဝန်ကြီးရဲ့လက်အောက်မှာရှိနေပါသေးတယ်တပ်မတော်ခေါင်းဆောင်တွေကလည်းသူတို့နိုင်ငံရေးရည်မှန်းချက်နဲ့သူတို့အစိုးရလက်အောက်မှာမဟုတ်ပဲသီးခြားရပ်တည်နေတဲ့အနေအထားမှာရှိနေပါသေးတယ်ဒီလိုချိန်နေအောက်မှာရဲတပ်ဖွဲ့ကိုအစိုးရအဖွဲ့အောက်မှာထားပြီးပြည်သူလူထုကိုတကယ်လုံခြုံမှုပေးနိုင်တဲ့ပြည်သူလူထုယုံကြည်အားကိုးရတဲ့ရဲတပ်ဖွဲ့ဖြစ်အောင်ပြုပြင်ပြောင်းလဲမှုတွေလုပ်ရေးကိစ္စတပ်မတော်စစ်ကောင်းဆောင်တွေစိတ်ဝင်စားအောင်မဲ့ပုံမပေါ်သေးပါဘူး။ဒါကြောင့်တိတ်မကြသေးခင်ကာလအတော်အတွင်းမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ပြီးအစိုးရကိုတစ်ဆာဆောင်တည်တဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုစွမ်းစမ်းတမန်ဆောင်ရွက်တဲ့ပြည်သူလူထုကယုံကြည်ကိုးစားရတဲ့ရဲတပ်ဖွဲ့အနေအထားမျိုးရောက်လာလိမ့်မယ်ဆိုပြီးမျှော်လင့်လို့မရနိုင်သေးပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံတက်ချက်ကိုတနင်္လာနေ့မနက်ပိုင်းအစီအစဉ်မှာလည်းနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံဆွေးနွေးကန်ကိုဖိတ်ခေါ်ပါရစေရှင်။
ရရှိမှာပြ2019ခုနှစ်တနှစ်ကုန်လို့2020နှစ်သစ်ကူးပြောင်းမှာတော့မယ်အခုပြီးခဲ့တဲ့2019ခုနှစ်မြန်မာနိုင်ငံထဲမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေဘယ်လိုအခြေအနေရှိပါလဲတနှစ်ကုန်နှစ်ချုံသုံးသက်ချက်အနေနဲ့လာမယ့်အင်္ဂါနေ့ညပိုင်းတရက်လေးတိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမြန်မြန်လူရက်သူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီတာဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်view မြန်မာပိုင်းဖုန်းနံပါတ်က0123923255994ဖြစ်ပါတယ်။ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်ကြမယ်ဆိုတော့ရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ။
ဒီလိုအမေရိကန်တန်ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့ဒိုက်ရိုက်လေလံဆွေးနွေးကန်အစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါလေရှင်။လာမယ့်အင်္ဂါညဒိုက်ရိုက်လေလံဆွေးနွေးကန်မှာပါဝင်ဆွေးနွေးလိုကြတယ်ဆိုရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါလေရှင်။အခုတော့တနင်္ဂနွေနေ့ညတိုင်းနားဆင်နေကြမြန်မာပြည်ကပေးစာများအစီအစဉ်နေရာမှာ2019နှစ်ကုန်အထူးစီစဉ်တွေအဖြစ်နဲ့အခုနှစ်ကုန်ပိုင်းအထိတင်ဆက်ပေးနေပါတယ်။ဒီတပတ်မှာတော့2019ခုနှစ်အတွင်းဂီတနဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာဘာတွေထူးထူးခြားခြားဖြစ်ခဲ့တယ်လဲဆိုတာကိုသိကြရမှာဖြစ်ပါတယ်။မအေးသနာကျော်ကတင်ဆက်ထားပါတယ်ရှင်
။မင်္ဂလာပါရှင်။ဒီကနေ့တော့ပြီးခဲ့တဲ့2019ခုနှစ်အတွင်းဂီတနဲ့ရုပ်မြင်သံကြားလောကကပြိုပြက်လက်အခမ်းအနားတွေအလုံးစိတ်ဝင်စားဖြစ်ခဲ့တယ်ဆိုတဲ့အကြောင်းတွေကိုပြန်ပြီးကြည့်ကြရအောင်ပါ။2019ဂီတလောကကတော့ပြောစရာအဖြစ်အပျက်တွေအများကြီးနဲ့ဖြစ်ပါတယ်။ နှစ်ဆမှာတော့ထုံးစံအတိုင်းပဲ February လမှာ Grammy ဂီတာဆုချီမြင်ပွဲကျင်းပခဲ့တာပါဒီမှာကျင်းလက်တဲ့ဆိုတော့ Casey McGraves က Golden Hour ဆိုတဲ့တေးတပြားနဲ့အကောင်းဆုံးတေးတပြားဆုအပါအဝင်ဆုလေးဆုရရှိခဲ့ပါတယ် This is America Don't catch you slipping now Don't catch you slipping now Look what I'm whipping now Childish Gambino ကတော့အကောင်းဆုံးအတန်သွင်းတချင်းဆုနဲ့အကောင်းဆုံးတေးတချင်းဆုနှစ်ဆုလုံးကိုရသွားတာပါဒါကြောင့်မလို့သူ့ရဲ့rap တချင်းကဂီတလောကရဲ့ထိတ်ဆုံးလို့ပြောလို့ရတဲ့ဒီဆုချီးမြှင့်ပွဲမှာအကြီးအကျယ်ပေါက်သွားတဲ့တချင်းဖြစ်ပါတယ်။သူကရဲတပ်ဖွဲ့ကြမ်းကြမ်းတမ်းတမ်းလှုပ်ဆောင်မှုတွေလူမျိုးရေးခွဲခြားမှုတွေကိုဆက်ဆူထားတာဖြစ်ပြီးတော့ဒီတချင်းကအကောင်းဆုံးအတန်သွင်းဆုနဲ့အကောင်းဆုံးတေးတချင်းဆုစရင်းနှစ်မျိုးလုံး Grammy ဆုရတဲ့ပထမဆုံး hip hop တချင်းဖြစ်ပါတယ်။တချင်းနာမည်က This is America ဖြစ်ပြီးတော့အကောင်းဆုံးတေးဂီတာဗီဒီယိုဆုနဲ့အကောင်းဆုံး rap တချင်းဖျော်ဖြေမှုဆုတို့လည်းရသွားတာပါ။February လမှာပဲ British နိုင်ငံမှာကျင်းပတဲ့ Brit Guitar ဆုချီးမြှင့်ပွဲမှာတော့ Pop Rock အဖွဲ့1975နဲ့ DJ Kelvin Harris တို့ဆုအများဆုံးရရှိသွားတာပါဆုနှစ်ဆုစီရရှိပြီးတော့ British အဖွဲ့ဖြစ်တဲ့1975အဖွဲ့ကသူတို့ရဲ့ A Brief Inquiry into Online Relationships ဆိုတဲ့တေးတပြားနဲ့ Brit ဆုချီးမြှင့်ပွဲရဲ့အမြင့်ဆုံးဆုဖြစ်တဲ့အကောင်းဆုံးတေးတပြားဆုရရှိသွားပါတယ်မေလာမှာကျင်းပတဲ့ Eva Novolos 65ကြိမ်မြောက်အစုပေးပွဲမှာတော့ American ဆိုတာ Mariah Carey နဲ့ British ဆိုတာ Dido တို့အပါအဝင်နာမည်ကြီးတချို့ဂုဏ်ပြုခံရပါတယ်။2002ခုနှစ်က Rap ဆိုတာ MNN ရဲ့နာမည်တိတ်ကြီးရဲ့ Stansure တချင်မှာအတန်ချိုချိုပျော့ပျော့လေးနဲ့ Melody ဆိုပြီးတော့နာမည်စကြီးလာသူကတော့ Dido ဖြစ်ပါတယ်။သူကအထူးကျွမ်းဆုံးတေးတချင်များစုစည်းမှုစုချီးမြှင့်ခံရပါတယ
်။ It's amazing. Like it's very very cool. And it like it's sort of
ဒီကဲအောင်စရာကြီးပါအရန်မိုက်ပါလေကျမတို့အရန်လိုက်သေးပဲရှိပါသေးတယ်တိသချင်းတွေကကျမတို့အရာရာပါပဲတိသချင်းတွေကနေတစ်ဆက်အားလုံးနဲ့ဆက်ဆံလို့ရပါလေ
အမေရိကန်ကနာမည်သိကြီးတဲ့မရိုင်းကာရီကတော့နိုင်ငံတကာအထူးဆုချီးမြှင့်ခံရပြီးတော့ဒီကမ္ဘာလုံးတိုင်းတာနဲ့ချီပြီးတော့အထူးပါရမီရင့်တန်သူဖြစ်တယ်။အများကိုတက်ရောက်မှုတွေအများကြီးပေးတဲ့တခြင်းတွေရေဖွဲ့ဆက်ဆိုသူဖြစ်တယ်ဆိုပြီးတော့အတိအမှတ်ပြုခံရတာပါ။အခုလာမှာတော့ MTV ဂီတာဗီဒီယိုဆုချီးမြှင့်ပွဲကျင်းပခဲ့ပြီးတော့ဒီပွဲမှာတော့ Taylor Swift ကဆုတွေအများကြီးရသွားပါပြီ။ဒီထက်မှာအကောင်းဆုံးဂီတာဗီဒီယိုဆုလည်းပါဝင်တာပါ။ Lil Nas X ကတော့Old Town Road ဆိုတဲ့တချင်နဲ့အကောင်းဆုံးတေးတချင်ဆိုရရှိပါတယ်။ American Rap ဆိုတော့ Missy Elliott ကတော့ဆယ်စုနှစ်ပေါင်းများစွာဂီတလောကမှာရပ်တည်ခဲ့တဲ့အမှုပညာရှင်အဖြစ်နဲ့ Video Vanguard ဆိုရရှိပါတယ်။ September လမှာကျင်းပတဲ့ဆုချီးမြှင့်ပွဲကတော့ Mercury ဆုချီးမြှင့်ပွဲဖြစ်ပြီးတော့အဲ့မှာတော့ Rap ဆိုတော့ Dave က Mercury ဆုရသွားတာပါ။လန်ဒန်မြို့တော်က Apollo ခန်းမမှာကျင်းပတဲ့ဒီဂီတဆုချီးမြှင့်ပွဲမှာ Britain နဲ့ Ireland တို့မှာကြုံရတဲ့နိုင်ငံရေးလူမှုရေးပြဿနာတွေနဲ့ပတ်သက်လို့မကြေမနက်ဖွင့်ဟတဲ့နေကြခဲ့ရပါတယ်။ဆုရတဲ့ Dave ရဲ့ Psycho Drama တေးတပြားကိုရိုင်းကစိတ်ညစ်မှုစရာတချို့နေရာတွေမှာတော့ဖွင့်ဟဝင်ခံချက်တချင်တွေဒါတွေကိုကုစားမှုစားသားတွေနဲ့တချင်တန်တွေကြားခဲ့ရပါတယ်။တန်ကိုရီးယားနိုင်ငံကနာမည်အကြီးဆုံး K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ BTS အဖွဲ့ကတော့2019ခုနှစ်မှာအောင်မြင်မှုတွေအများကြီးထက်ရခဲ့တာပါ။အဲဒီကတခုဆိုရင်တော့ April လမှာသူတို့ရဲ့တချင်းတစ်ပုဒ်က YouTube စံချိန်တင်ခဲ့တာဖြစ်ပါတယ်။ American အဆိုတော့ Halsey ပါဝင်တည်ဆူထားတဲ့ Boy With Love ဆိုတဲ့တချင်းက YouTube ရာဇဝင်မှာလူအကြီးအများဆုံးဂီတဗီဒီယိုဖြစ်တဲ့စံချိန်တင်ပြီးတော့ပထမဆုံးသူတို့ဗီဒီယိုကိုတင်လိုက်တဲ့24နာရီအတွင်းမှာကြီးစုသူပေါင်း84သန်းခွဲကြော်သွားတယ်လို့ YouTube ကပြောပါတယ်။ဒီလိုအောင်မြင်မှုတွေကြားမှာတော့ April လမှာပဲနောက်ဆုံးတေးတပြားနဲ့ပရိသတ်ကိုနှုတ်ဆက်သွားကြသူတွေက The Cranberries အဖွဲ့ပဲဖြစ်ပါတယ်။မနေ့ကဆုံးသွားတဲ့သူတွေရဲ့အဖွဲ့ပင်နိုင်အဆိုတော့ Dolores O'Riordan ကိုရည်စူးပြီးတော့သူတို့နောက်ဆုံးတေးတပြားကိုအတန်သွင်းထုတ်လုပ်ခဲ့ပါတယ်။ In the end အဆုံးမတော်လို့နာမည်ပေးထားပြီးတော့သူတို့အဖွဲ့ရဲ့ရှစ်ချက်မြောက်တေးတပြားမှာ1990ကျော်မှာသူတို့အဖွဲ့ကိုအောင်မြင်မှုလမ်းကြောင်းပေါ်စပြီးတော့တင်ပေးခဲ့တဲ့သတင်းတွေဖြစ်တဲ့ Zombie တို့ Linga တို့ကိုပါပြန်ပြီးတော့ထည့်သွင်းထားပါတယ်။သူတို့ရဲ့အဆိုတော့ Dolores O'Riordan လန်ဒန်ကဟိုတယ်ကရေချိုးခံမှာ2018ခုနှစ်တုန်းကအရက်မှုပြီးတော့ရေမွန်းသေးဆုံးမသွားရခင်နောက်ဆုံးတွင်းသွားခဲ့တဲ့သတင်းအစုံပါဝင်တာပါ။သူတို့ကဒီတေးတပြားထွက်ဖို့အတွက်2018ခုနှစ်နယ်လှည့်ဖျော်ဖြေပွဲလုပ်နေတဲ့ကာလတွေကစပြီးတော့အတန်သွင်းနေကြတာဖြစ်ပြီးတော့ Dolores ဆုံးသွားခဲ့တဲ့ဆောင်းတွင်မှာတော့သူနဲ့ဂီတာသမား Noel Hogan တို့နမူနာတချင်ဆက်တပုတ်သွင်းခဲ့ပြီးသွားပြီဖြစ်ပါတယ်
။ You know, Dolores wanted this album done because when you hear the album, you hear the songs and how strong they are, and she was very, very excited.
Dolores ကဒီတေးတပြားကိုပြီးအောင်လုပ်ချင်တာသိချပါတယ်။ဒီထဲကတချင်းတွေကိုနားထောင်ကြည့်ရင်ဒီတချင်းတွေမှာသူဘလောက်အားစိုက်ပြီးလှုပ်ထားလဲဆိုတာသိနိုင်ပါတယ်။ဒီချင်းတွေလို့ပို့သူတိတ်စိတ်ပါခဲ့တာပါသူမဆုံးခင်ရပိုင်းကပဲဘယ်နေ့ဒီတပြားထုတ်မယ်ဆိုတာရက်ရွေးနေခဲ့ကြတာပါဗျာ
ဒီဒေတာပြားကခုနပြောခဲ့သလိုပဲ The Cranberry စပွဲနဲ့ Dolores O'Riordan တို့ရဲ့နောက်ဆုံးနှုတ်ဆက်ဒေတာပြားလို့ဆိုရပါမယ်အစရောမာကြီးမက်ဒေါနာဂျွန်လာမှာထုတ်ခဲ့တဲ့ Madam X ဆိုတဲ့ဒေတာပြားကတော့တနက်ဆန့်ခြင်းရေးဆင်းရဲမွဲတွေမှုနဲ့ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့ဒေသချင်းတွေထည့်သွင်းထားတာဖြစ်ပြီးတော့သူ့ရဲ့အဆိုကြောက်စရာမျက်မှောက်ကဘာကြီးကိုပြန်တိုက်ချင်ပုံရတဲ့သူ့ရဲ့ဆန္ဒကိုဒီဒေသပြည်မှာတွေ့နိုင်ပါတယ်။အသက်60ရှိပြီဖြစ်တဲ့ဖော့ပြင်းမမက်ဒေါနာက Writers နဲ့တွေ့ဆုံမေးမြန်းရမှာတော့အခုခေတ်အခြေအနေကိုဘယ်လိုမြင်လဲဆိုတဲ့မေးခွန်းကိုတော်တော်ကိုကြောက်မိပါတယ်လို့ပြန်ပြီးတော့ဖြေသွားတာပါ။
It's pretty scary. It's just the topic of gun control is a pretty
တော့ကိုကြောက်စရာကောင်းပါတယ်အရန်ကိုကြောက်စရာကောင်းတဲ့အခြေအနေမျိုးပါတနတ်ထိန်ချုပ်ရေးဆိုတာကတော်တော်ကိုဆွေးနွေးဖို့လိုနေတဲ့ကိစ္စတစ်ခုပါဒီနိုင်ငံမှာတနတ်ကြောင့်လူပဲနှစ်ယောက်တည်နေရတယ်လူပဲနှစ်ယောက်အသက်ခံနေရတယ်ဒဏ်ရာရတဲ့သူတွေဘလောက်များနေတယ်ဒီအမေရိကမှာတနတ်ထိန်ချုပ်ရေးကိုတည်ချာမလုပ်လို့ဘလောက်တောင်းမှဘဝတွေဒုက္ခရောက်နေကြတယ်ဆိုတာတွေးကြည့်ကြပါဦးဒါကတကယ့်ပြဿနာအကြီးကြီးပါကျမအရန်စိတ်ပူပါတယ်ဒါကြောင့်မပြောဘဲမနေနိုင်သလိုမရေးဘဲလည်းမနေနိုင်ပါဘူ
းဗီဒီယိုဖွဲ့ဂီတလောကမှာမှတ်ကြောက်တင်ခဲ့ရတဲ့သမိုင်းဝင်တေးတပြားထွက်ခဲ့တာပြီးခဲ့တဲ့ဩဂုတ်လမှာတော့250ပြီးခဲ့တာပါ3ရဲ့နာမည်ကျော်ဆုံးတေးတပြား250ပြည့်သမိုင်းကိုအမတ်တရပြုတ်တဲ့အနေနဲ့ဗီဒီယိုပြည့်သက်တွေလွန်ခဲ့တဲ့250မှာဗီဒီယိုစဖွဲ့အတန်သွင်းခဲ့တဲ့ EMI တေးတန်သွင်းစတူဒီယိုအပြင်ဘက် Every Land လူကူမြင်ကြနေရာကိုရောက်လာခဲ့ကြပါတယ်။သူတို့ရဲ့တေးတက်ပြားနာမည်ကလည်း Abbey Road ပဲဖြစ်ပြီးတော့အဲ့ဒီကလူကူမြင်ကြမှာသူတို့အဖွဲ့သား၄ယောက်ဖြတ်ကူးနေတဲ့ပုံကကဘာကျော်တဲ့တပ်ပုံဖြစ်ပါတယ်။250ကုန်ပြုအထိမ်းအမှတ်ဖြစ်နေသူတို့ရဲ့အဲ့ဒီတေးတက်ပြားတွေကတချင်း18ပုတ်ကိုပြန်တီးထားပြီးတော့ September 29မှာပဲပြန်ပြီးတော့ထုတ်ဝေဖြန့်ချီခဲ့ပါတယ်။
I'd like to be under the sea. Oh, darling, please believe me.
Here comes the sun. Here comes the sun, I say.
Oh, yeah, all right.
ဒီကွာလုံးမှာအောင်မြင်မှုရတဲ့ Game of Thrones ရုပ်သံဇာတ်လမ်းတွေကအဖွဲ့သားတွေဖန်တီးသူတွေကတော့2019 AP မှာသူတို့ရဲ့ရုပ်သံဇာတ်လမ်းတွေနောက်ဆုံးကော်ဇော်နီခင်အခမ်းအနားကိုတက်ရောက်လာခဲ့ကြတာပါ2010ခုနှစ်မှာစပြတဲ့အဲ့ဒီရုပ်သံဇာတ်လမ်းကဒီကမ္ဘာလုံးအတိုင်းအတာနဲ့ပေါက်သွားခဲ့လို့အဲ့ဒီကားမှာပါဝင်တဲ့မင်းသားမင်းသမီးတွေအရင်ကနာမည်မရှိတဲ့သူတွေပါနာမည်ကြီးသွားကြပါတယ်ဆိုဖီယာတန်နာက Game of Thrones ရဲ့အဓိကဇာတ်လိုက်တစ်ယောက်ဖြစ်ပါတယ်
I mean, there'll be so many. I think, like, some of the fondest memories I have are of all of us kind of snuggled up and, like,
Killing Eve to Ray, Yotan Zelangaro, Long Jong Yi to Agent Yop today, Eve Gar. Amyotami Jeza Ludatama, Villa Nelgo, Libio, Shari Zelam Sipio, Ebi Lamaro, Truya Dudia, Yadi Drago, Saturday, like, by. But Hama Yadi Zelan Rerigaro, Minami Sandra Ogo, Trigaba Long Suyo, Screen Editors Guild, Sumayo, Agao Minami Su Yazi Gera, Sipai.Netflix online ရုပ်သံလိုက်မှာ AP လာမှာစတင်ပြသားတဲ့ရုပ်သံ series တခုကတော့ Our Planet ကျွန်တို့တို့ကမ္ဘာမြေဆိုတဲ့ဇာတ်လမ်းတွေဖြစ်ပြီးတော့အပိုင်း၈ပိုင်းပါဝင်တာပါဗြိတိရှ်သဘာဝပတ်ဝန်းကျင်သမား David Attenborough ကအလဟသမလုပ်ကြဖို့တာဝန်သိကြဖို့နှိုးဆော်ထားပြီးတော့သဘာဝကမ္ဘာမြေကြီးနဲ့ဘာတွေကြောင့်ကမ္ဘာမြေကြီးထိခိုက်နေရလဲဆိုတာကိုထောက်ပြထားပါတယ် Planet အမှတ်တမ်းရုပ်ရှင် series တွေနဲ့စုရရတဲ့သူတွေကအခု series ကို season ရိုက်ကူးတာဖြစ်ပြီးတော့ရေခဲတောင်တွေအရေးပြောတာကအစားအစိမ်းရောင်တောအုပ်ထဲကအဖြစ်ပြက်တွေပျက်စီးမှုတွေအစုံဥရုယာတီပြောင်းလဲမှုတွေကြောင့်တောအုပ်မီတဲ့တက်ရှိသရဝါတွေယာတီဥရုအပြောင်းလဲတွေမိခိုနေထိုင်တဲ့အရာတွေနဲ့လူတွေရဲ့လောရက်ကြောင့်ဘလောက်တောင်မှဒုက္ခရောက်နေရလဲဆိုတာကိုရှင်းပြထားတာပါဒ ဒီရုပ်သံဇာတ်လမ်းကိုတင်ဆက်တဲ့ David က
Care for the planet. Don't be extravagant, don't waste. Do what you can to cut out unnecessary expenditure.
ကဘာမျိုးကိုဂရုစိုက်ကြပါဗျာ။အပူတွေမလုပ်ကြပါနဲ့။အလဟတ်အဖြစ်မခံကြပါနဲ့။မလိုအပ်တဲ့ဟာတွေသုံးမပြစ်ကြဘူးစဉ်းကျင်ကြပါ။လိုတာထက်ပိုမစားကြပါနဲ့။ဖြစ်တင်တာထက်ပိုပြီးမသွားလာကြပါနဲ့။ဒါတွေအားလုံးပေါ့။ဂရုစိုက်ပါ။တာဝန်သိကြပါ။ကဘာမျိုးရဲ့နိုင်ငံသားတွေအတွက်ဂရုတစိုက်ပြုမှုကြပါ။ကျွန်တော်တို့အတွက်နေစရာဆိုလို့ဒီကဘာမျိုးတစ်ခုပဲရှိပါတယ်။
ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာပဲအင်ဂျီရောပြန်ကြားရေးအရာရှိဖြစ်နေတာဝန်ယူခဲ့တဲ့ရှွန်စပိုက်ဆာကတော့အလောက်ကထွက်လို့သတင်းစာရှင်းလင်းပွဲတွေမှာမတွေ့ရတော့ပေမဲ့စက်တင်ဘာလမှာ TV ဖန်သားပေါ်ပြန်ပြီးရောက်လာခဲ့တာပါဒီတစ်ခါတော့ကောက်အင်ဂျင်နဲ့တွေ့နေကြပုံစံမျိုးကနေလုံးဝပြောင်းသွားပြီးတော့အနုမျိုးစိမ်းအောင်အတွန့်လက်တွေပါတဲ့အင်ဂျင်နဲ့ Dancing with the Star အစီအစဉ်မှာပါဝင်ပြီးတော့အကပြိုင်ခဲ့တာဖြစ်ပါတယ်သူအဲ့လိုအကပြိုင်တာမသိတော့ဘူးဆိုတဲ့ဝေဖန်တဲ့တွေလည်းတော်တော်ထွက်ခဲ့တာပါWalt Disney Company ကတော့ November လမှာပဲ American ပြည်ထောင်စုကနေဒါနဲ့ Netherlands နိုင်ငံတို့မှာသူတို့ရဲ့ online ရုပ်သံလိုင်းကိုစပြီးတော့လွှင့်လိုက်ပါရင် Something extraordinary.
Something exciting. Something authentic and true.
ဒါစင်ကြီးတစ်လ9ဒေါ်လာဖြစ်ပြီးတော့သူတို့ရဲ့ရုပ်ရှင်တွေအများကြီးကြည့်လို့ရမှာပါ။ဒါမဲ့9နှစ်အတွင်းမှာသူတို့ကိုကြည့်ရှုမဲ့ရုပ်တံပရိသတ်ကတန်60ကနေတန်90အထိရအောင်လုပ်မယ်လို့သူတို့ကရင်းနှီးမြှုပ်နှံသူတွေကိုပြောပါတယ်။ Disney က online ရုပ်တံ line မှာဈေးကွက်ကိုအုပ်ဆိုးထားတဲ့ Netflix ကိုရှင်ပြန်ကျင်တာဖြစ်ပါတယ
်။ If I may offer two pieces of advice. Never turn your back on true love.
And the second,
watch out for your family.
They mean well.
No they don't.
ဘဝမှာအကြီးဆုံး online ရုပ်သံလိုင်းဖြစ်တဲ့ Netflix မှာတော့တော်တော်ကိုအောင်မြင်မှုရထားတဲ့ The Crown ရုပ်သံဇာတ်လမ်းကနိုဝင်ဘာလမှာပဲတတိယရာသီစတင်လိုက်ပါတယ်။ဒီတစ်ခေါက်တော့ဘီယမာကြီးနေရာမှာမင်းသမီးပြောင်းပြီးတော့သုံးထားတာပါ။ဘီယမာကြီးဖြစ်တဲ့တရုတ်ဆောင်တဲ့ Olivia Colman က The Favourite ဆိုတဲ့ British ဘီယမာကြီး Elizabeth အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်တွေပဲဒီနှစ်ထဲမှာပဲ Academy ရထားသူဖြစ်ပါတယ်။မြမအရေးတွေကိုအများနဲ့စိတ်ဝင်စားနဲ့လုပ်ပေးခဲ့တဲ့ Ireland က YouTube Rock အဖွဲ့ကတော့ Booster ဆိုတဲ့စစ်တမ်းကောက်ကုမ္ပဏီရဲ့ဆန်းစစ်ချက်တစ်ခုမှာ7နှစ်အတွင်းမှာကဘာလက်ဖျော်ဖြေပွဲတွေမှာအအောင်မြင်ဆုံးအဖွဲ့ဖြစ်နေတွေ့ရပါတယ်။ YouTube အဖွဲ့ကအဲ့ဖျော်ဖြေပွဲတွေကနေပြီးတော့ဒေါ်လာတန်းတထောင်ကျော်ဝင်ငွေရခဲ့လို့ Rolling Stone အဖွဲ့ကိုကြော့သွားတာပါ။ Rolling Stone ကနံပါတ်1နေရာမှာရှိပြီးတော့အဲ့နောက်မှာတော့ Ed Sheeran, နောက်ပြီးတော့ Taylor Swift နဲ့ Beyoncé တို့အသီးသီးလိုက်ပါတယ်။Bon Jovi, Paul McCartney, Coldplay, Bruce Springsteen တို့လည်းဖျော်ဖြေပွဲတွေကနေငွေဝင်ဆုံးဂီတသမား10ယောက်စီးရင်မှာပါဝင်တာပါ။ဒါနဲ့ British Rock အဖွဲ့ဖြစ်တဲ့ Coldplay ကတော့သူတို့အဖွဲ့ဟာပတ်ဝန်းကျင်ထိခိုက်မှုမဖြစ်စေချင်လို့နယ်လက်ဖျော်ဖြေပွဲတွေလိုက်ပြီးမဆိုးတော့ဘူးလို့ပြောသွားခဲ့ပါပြီ။သူတို့ရဲ့နောက်ဆုံးဖျော်ဖြေပွဲကတော့ London မြို့တော်ကတဘာဝသမိုင်းပြတိုင်းမှာကျင်းပသွားခဲ့ပါတယ်ရှင
်မေတ္တနာကျော်ရဲ့2019ခုနှစ်အတွင်းဂီတနဲ့ရုပ်သံအစီအစဉ်တွေအကြောင်းစူးစီးတင်ပြချက်အထူးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မက်ကင်ဖြူထွေးနဲ့ကိုငင်းချန်းတို့ဒီစီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်
Clingery ချီထွေးကင်တွေလို့မကောင်းတဲ့ Lithuania နိုင်ငံက Christmas တစ်ပင်တစ်ပင်အကြောင်းပြောပြချင်ပါတယ်ကလေးတွေနဲ့ဝဝထားတဲ့အကြောင်းကတော့ဒီတစ်ပင်မှာဂျားရီကက်ကျေးရီမီးချစ်တွေကြည်စံခွန်တွေနဲ့အလှဆင်ထားလို့ပါဒီ Christmas တစ်ပင်ကိုလစ်သွေးနီးယားနိုင်ငံ Vilnius နိုင်ငံကလေးစိတ်မှာပြသထားတာဖြစ်ပြီးတစ်ပင်ထိပ်မှာတော့ cheese ဒိန်ခဲလှီးတဲ့ဓာတ်နဲ့လုပ်ထားတဲ့ကျက်တစ်ခုတက်ဆင်ထားပါတယ်ဒီတစ်ပင်ဟာအမြင့်9ပေလောက်ရှိပြီးလေးစိတ်မှာခီးသွွားရိစီကတင်းစီရမိတဲ့ပစ္စည်းတွေနဲ့ကြီးပဲလုပ်ထားတာပါဒီသစ်ပင်ကိုတိဆောက်ဖို့သတင်းပတ်အနည်းငယ်လောက်သုံးခဲ့ရပြီးတော့ခီးသွွားတွေအနေနဲ့6စင်တီမီတာထက်ပိုရှည်တဲ့ချွန်မြတဲ့ကိရိယာတွေတည်ဆောင်လို့မရဘူးဆိုတာကိုသတိပေးခြင်းနဲ့ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာလို့လေးစိတ်လုံချိုကြီးအကြီးကဲကပြောပါရယ်ခီးသွွားတွေအနေနဲ့နှစ်သစ်ကူတဲ့အချိန်အထိဒီခရစ်စမတ်သစ်ပင်နဲ့အတူတပ်ပုံတွဲရိုက်နိုင်ပါပါရှင
်ပြီးခဲ့တဲ့အပတ်ဟန်ဂေရီနိုင်ငံဘူဒပက်စ်မြို့တော်မှာခရစ်စမတ်အကြိုအထိမ်းအမှတ်ဖြစ်လူ80လောက်အတွင်းကအင်ဂျီ ဘောင်းမီအနီရောင်တွေနဲ့အပြေးပြိုင်ခဲ့ကြပါတယ်။စောင်းရသည့်အေဂျင့်လာတဲ့အချိန်မှာအခုလိုအင်ဂျီဗလာအတွင်းခံလေးတွေနဲ့ Naked Center Run ကိုပြေးခဲ့ကြတာပါ။သူတို့ဟာမျိုးလေကောင်းကိုဖျက်ဆီးပြေးခဲ့ကြပြီးလန်ခီတလျှောက်ရက်ကြည့်နေသူတွေကိုကပြတာ၊လေ့ကျင့်ခန်းလုပ်ပြတာ၊တကြားလုံးပေးဝေတာတွေလုပ်ခဲ့ပါတယ်။အခုလိုစင်တာအပြေးပြိုင်ပွဲကိုကျင်းပတာ18ချိန်မြောက်ရှိနေပြီဖြစ်ပြီးအမေရိကန်နိုင်ငံကခရစ်စတန်မဟေကဒီအပြေးထုံးစံကိုအမေရိကန်နိုင်ငံဘော့စတွန်မြို့ကအပြေးပွဲတွေကိုအားကျပြီးဟန်ဂေရီနိုင်ငံမှာစတင်ခဲ့တာပါဒီအပြေးပြိုင်ပွဲဟာနှင်းစင်နှစ်တိုင်းမတူညီတဲ့ပရဟိတအဖွဲ့တွေအတွက်အလှငွေကောက်ခံလှူဒန်းလေးရှိပြီးတော့ပါဝင်သူတွေအနေနဲ့အရေးတန်ကိုတိတ်မခံရဘူးလို့ပြောပါတယ
်လက်မလို့နိုင်ငံကချက်ကမြို့မှာခရစ်စမတ်သစ်ပင်တစ်ခုကိုတော့ပလတ်စတစ်ဘူးတွေနဲ့ဖန်တီးထားပါတယ်ပလတ်စတစ်ရေတံဘူးတသိန်း2000ကိုအသုံးပြုပြီးကာရိုလင်းရှက်တီနီနဲ့သူ့ရဲ့အဖွဲ့တွေကဖန်တီးခဲ့ကြတာပါရှက်တီနီဟာမနစ်ကတည်းကရေတံဘူးကုန်တွေကိုစုဆောင်းခဲ့ပြီးတော့ဒီမနစ်ကသူ့သမီးလေးအတွက်ရေတံဘူး900လောက်သုံးပြီးခရစ်စမတ်သစ်ပင်တစ်ပင်ကိုလှုပ်ပေးခဲ့ပါတယ်ဒီနှစ်မှာတော့တငယ်ချင်းတွေမိသားစုတွေရဲ့တိုက်တွန်းမှုကြောင့်တီးထည့်ကြီးရဲ့သစ်ပင်ကြီးတစ်ပင်တည်ဆောက်ဖို့ဖြစ်လာခဲ့တာပါ2019ခုနှစ်တစ်နှစ်ပတ်လုံးပလတ်စတစ်ဘူးကုန်တွေစုဆောင်းခဲ့ပြီးအွန်လိုင်းကနေလည်းအလှူခံခဲ့ပါဗျာ။အမြင့်မီတာ30နီးပါးရှိတဲ့ဒီပလတ်စတစ်ခရစ်စမတ်သစ်ပင်ကြောင့် Guinness ကဘာမှတ်တမ်းစံချိန်တင်နိုင်လိမ့်မယ်လို့လည်းသူကမျှော်လင့်ထားပါဗျာ။စွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးပြုဖို့အရေးကြီးတဲ့အကြောင်းသတင်းစကားပေးပို့လိုတာဖြစ်ပြီးတော့ဒီပလတ်စတစ်ဘူးတွေကိုပြန်လည်အသုံးပြုဖို့စက်ရုံတစ်ခုကိုပေးပို့သွားဖို့ဖြစ်ပြီးဘူးဖုံးတွေကိုလည်းအစိုးရမဟုတ်တဲ့ပရိုက်တာအဖွဲ့တစ်ခုကိုလှူဒန်းသွားမှာဖြစ်ပါတယ်ရှင်။
မကင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုအတန်လွှင့်ပေးနေတဲ့တနအိစားအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းမြမစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ VOA ကနေပြီးထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်အခုတနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါဦးမယ်ရှင
်စီးရီးယားနိုင်ငံထဲကိုနေဆက်ဖြတ်ပြီးလူသားချင်းစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တရက်ကိုရုရှားနဲ့တရုတ်နိုင်ငံတို့ကဗီဒီယိုအနာသုံးပယ်ချလိုက်တဲ့အတွက်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကစနေနေ့မှာအပြင်းထန်ပစ်တင်ရှုံချလိုက်ပါတယ်မာလီနိုင်ငံကစစ်သွေးကြွ33ယောက်ကိုပြင်သစ်တပ်ဖွဲ့တွေကစနေနေ့ကတုတ်တင်နိုင်ခဲ့တယ်လို့ပြင်သစ်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။မော်ရီတေးနီးယားနိုင်ငံနဲ့ထိစပ်နေတဲ့မာလီနိုင်ငံနယ်စပ်မှာပြင်သစ်တပ်ဖွဲ့တွေကအဲ့ဒီစစ်သွေးကြွတွေကိုတိုက်ခိုက်ရဟယင်နေမြေပြင်တပ်တွေနဲ့ဝေထိန်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေတင့်တဲ့ပတ်သက်ပြီးညူဒီလီမြို့မှာဆန္ဒပြတာတွေဆက်ဖြစ်နေချိန်မှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့နိုင်ငံသားဥပဒေတစ်ကိုကာကွယ်ပြောဆိုလိုက်ပါတယ်။ဝေဖန်သူတွေကတော့အိန္ဒိယနိုင်ငံသားဥပဒေတစ်ကမွတ်စလင်တွေအပေါ်မှာခွဲခြားဆက်ဆံတယ်ဆိုပြီးတော့ဝေဖန်နေကြပါတယ်။အာဖဂန်သမ္မတရွေးကောက်ပွဲရလဒ်တွေကိုဒီကနေ့ချိန်ညားခဲ့တာမှာခဏဦးရလဒ်တွေရတော့လက်ရှိသမ္မတအက်စရက်ဂါနီကအနိုင်ရပြီးတော့သမ္မတဖြစ်တဲ့ဒုတိယအကြိမ်နောက်ထပ်၅နှစ်ထမ်းဆောင်ဖို့ရွေးချယ်ခံလိုက်ရပါတယ်။ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံတဲ့ဆန္ဒပြတဲ့သူတွေဟာတရုတ်နိုင်ငံကဝီဂါမွတ်စလင်တွေနဲ့တသားတည်းရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့ဒီကနေ့မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာဒီကနေ့ပြုလုပ်ခဲ့တဲ့ဆန္ဒပြပွဲအတွင်းဝီဂါတွေကိုထောက်ခံတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြသလိုဝီဂါအလံတွေကိုလည်းဝေပြန်ခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟွန်ဟာစစ်တပ်ထိပ်ပိုင်းကောင်းဆောင်တွေနဲ့အစည်းအဝေးတရချင်းပပြီးတော့မြောက်ကိုရီးယားနိုင်ငံစီးရေးဆွေးနွေးမြင့်တင်ဖို့ကိစ္စကိုဆွေးနွေးခဲ့ကြတယ်လို့စုရပိုင် KCN နေသတင်းကဒီကနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လို့ရမှုကမက်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလမ်းမီတာ190 kHz 1595တို့ကနေတူချဲနှာစင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တို့ကမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.
Welcome to the Voice.